Welcome to the Voice of America in Burmese.
Mingla nya jamma tora shin mya shin VOA American tan ga ni 2022 khu ni November 24 ye cha da bari ni nya bai VOA Myanmar bai season ni ko American pi daw su Washington DC myo daw ga ni Myanmar san daw chain nya 9 nai ga ni 10 nai thi sat tin thon lin pe ni ba bi shin radio thon lin jet di ko yauk tan ga ba shu za nai ja ba de ဒီကနေ့ညပိုင်းအစီအစဉ်လေးကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းကတော့မလေးရှားမှာဝါရင်အတိုက်ခံခေါင်းဆောင်အန်ဝါဝန်ကြီးချုပ်ဖြစ်လာပါတယ်။ VOA မြန်မာပိုင်းရဲ့ပင်လိုင်ဆောင်ပါရှင်သတင်းစာဆရာဦးစီသူအောင်မြင့်ကိုနောက်ထပ်အလုံနဲ့ထောင်းလန်းနှစ်နှစ်ချမှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့မြန်မာအကြားကသွာလာမှုတွေကိုမဏိပူရပြည်နယ်အစိုးရကပိတ်ပင်လိုက်ပါတယ်။ဒီသတင်းလေးအပါအဝင်တခြားထူးခြားတဲ့ထိတ်တန့်ရောက်သတင်းတွေကိုတော့ကိုစော်မှုကြောင့်နဲ့အတူတင်ပြပေးသွားမှာပါခင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်ထဲမှာတော့ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်မရှင်ဦးစီသူအောင်မြင့်ကိုတက်မတော်ပြိုခွဲအောင်လှုံ့ဆော်မှုပုံမှန်905ကာကြီးနဲ့တရားစွဲဆိုထားတဲ့အမှုအထွက်ဒီကနေ့အလုံနဲ့ထောင်နှံနှစ်နှစ်ချမှတ်ခဲ့တယ်လို့ဦးစီသူအောင်မြင့်ရဲ့ရှင်ကပြောပါတယ
်။ဘာဟန်ရုံကကြတော့ထောင်နှံနှစ်နှစ်ချမှတ်တာပေါ့နော်။ထုတ်ရပြီနဲ့ထုတ်လို့ခံစားရစီပြောတယ်။ဟောအလုံနဲ့ထောင်နှံတော့ဂျာကတော့သူကဒီပန်ဟိုတက်ဖို့တော့ဒီတော့
ဦးစီသူအောင်မြင့်ကအယူခံဝင်မဲ့အကြောင်းဦးစီသူအောင်မြင့်ရှင်ကပြောပြပေးခဲ့တာပါရှင်။ဒီသတင်းနဲ့အတူကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းအနံ့ပါရွာကိုဘုံကျဲတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်နဲ့ကချင်တပ်တို့ကြားစစ်ရေးတင်းမာမှုတွေပိုပြီးတော့မြင့်တက်လာနေတဲ့အခြေအနေထိုင်းနိုင်ငံကပထောင်လူမျိုးတွေနဲ့ဒီတွေ့ဆုံမေးမြန်းခန်းဒီသတင်းဆောင်မနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မလေးရှားနိုင်ငံမှာဝါရင့်နိုင်ငံရေးသမားအတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဒီကနေ့ဝန်ကြီးချုပ်အဖြစ်ကျန်းသက်စာကျင်းဆိုပါတယ
်ဝလ္လာဟီဝဘီလ္လာဟီဝတ္တလ္လာဟီဆယာအန်ဝါဘင်အီဘရာဟင်
အသက်25နှစ်ရှိပြီဖြစ်တဲ့အန်ဝါအီဘရာဟင်ဟာမလေးရှားနိုင်ငံရဲ့ဆယ်ယောက်မြောက်ဝန်ကြီးချုပ်အဖြစ်ဘီယင်ဆူလ်တန်အဗ်ဒူလာဆူလ်တန်အမက်ရှာရှေ့မောက်မှာကျန်းသက်စာကျင်းဆိုခဲ့တာပါ။ပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာမစ္စတာအန်ဝါရဲ့ PH ပါတီကလွတ်တော်အမတ်နေရာအများစုအနိုင်ရခဲ့ပေမဲ့အစိုးရဖွင့်နိုင်လောက်တဲ့အရေးအတွက်မရခဲ့ပါဘူး။သူ့ရဲ့အဓိကပြိုင်ပွဲဝန်ကြီးချုပ်ဟောင်းမူရည်တင်ရစင်းရဲ့ပါတီကလည်းအများစုအနိုင်မရခဲ့ပါဘူးညွန်ပေါင်းဆွေရောက်ဖွဲ့ဖို့မရေမရာဖြစ်ခဲ့တာကြောင့်ဘီယင်ကလွတ်တော်အမတ်တချို့ကိုခေါ်ယူဆွေးနွေးပြီးတဲ့နောက်အန်ဝါအီဘရာဟင်ကိုဝန်ကြီးချုပ်အဖြစ်ထောက်ခံတယ်လို့ဘီယင်ကထုတ်ပြန်ခဲ့ပါတယ်1990ပြည့်နှစ်နောက်ပိုင်းတုန်းကဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်လက်ထက်မှာဒုတိယဝန်ကြီးချုပ်ဟောင်းဖြစ်ခဲ့တဲ့အန်ဝါအီဘရာဟင်ဟာအဂရိလိုက်စားမှုလိင်လူဆက်ဆံမှုတို့နဲ့ဆွဆွဲခံရပြီးနှိရှေထောင်ဒဏ်လဲချမှတ်ခံခဲ့ရပါတယ်။သူဟာလွန်ခဲ့တဲ့အနှစ်20အတွင်းအတိုက်ခံနိုင်ငံရေးသမားအနေနဲ့ရတိခဲ့ပြီးအခုဝန်ကြီးချုပ်ဖြစ်လာခဲ့တာပါခင်ဗျာ
။ပြီးခဲ့တဲ့လတည်းကသကိုင်းတိုင်းလက်ရက်ကုန်းကျွော်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာကြောင့်သေဆုံးသူ12ဦးထဲမှာကလေးငယ်6ဦးပါဝင်တယ်လို့မြန်မာလူ့အခွင့်အရေးအဖွဲ့တစ်ခုရဲ့အစည်းအဝေးခန်းစာအသစ်မှာဖော်ပြပါတယ်။စတေမာလာ16ရက်ကစကိုင်းတိုင်းဒီပင်းမြို့နယ်လက်ရကုံချွာကဖုံးတော်ကြီးကျောင်းနယ်စာတင်ကျောင်းတစ်ခုကိုစစ်တပ်ကရဟတ်ရင်နှစ်ဆင်းနဲ့တနာကြီးကြာတိုက်ခိုက်မှုအတွင်12ဦးနဲ့14ဦးအကြာသေဆုံးခဲ့ပြီးအဲ့ဒီအထက်မှာကလင်းငယ်6ဦးပါဝင်တယ်လို့ဖြစ်စဉ်နဲ့ပတ်သက်လို့အသေးစိတ်ကိုမြန်မာ Witness လူ့အခွင့်အရေးအဖွဲ့ကထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာတော့ဒေတာရင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုနှိမ်နှင်းတဲ့စစ်ဖြစ်ပြီးကလေးငယ်တွေအပါအဝင်ဒဏ်ရာရသူတချို့ကိုစေဝါကုသပေးခဲ့တယ်လို့ဖော်ပြထားပါတယ် PDF တွေဟာလူနေအိမ်တွေနဲ့ရွာရွာတွေကိုအခြေပြုပြီးလှုပ်ရှားနေကြတယ်လို့လည်းစစ်ကောင်စီကပြောပါတယ်ဒေတာကန်တွေကတော့ပြစ်ခတ်ခံရတဲ့လက်ကုံဖုံးတော်ကြီးကျောင်းဝင်းအတွင်စာတင်ကြားနေတဲ့ဆရာဆရာမတွေနဲ့စာတင်တဲ့ကျောင်းသားတွေပဲရှိတယ်လို့ပြောဆိုထားပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်နိုင်ငံတကာအစိုးရတွေနိုင်ငံတကာခေါင်းဆောင်တွေကမြန်မာစစ်ကောင်စီကိုပြစ်တင်ဝေဖန်ထားပါတယ
်အိန္ဒိယမြန်မာနယ်စပ်တမူးနဲ့မဏိပူရပြည်နယ်အကြားကဖြတ်တန်းသွားလာမှုတွေကိုမဏိပူရပြည်နယ်အာဏာပိုင်တွေကအကန့်အသတ်မရှိပိတ်ပင်ထားတာကြောင့်နယ်စပ်ကုန်သွယ်ရေးထိခိုက်ပြီးတောင်းနဲ့ချီတဲ့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းပွားတွေထိခိုက်လာနေပါတယ်က COVID-19 ကူးစက်မှုတွေနဲ့မျိုးဗီဇကွဲ Omicron virus ပိုးကူးစက်မှုတွေမပြန့်ပွားအောင်ထိန်းချုပ်တဲ့အနေနဲ့အာဏာပိုင်တွေကပြီးခဲ့တဲ့2022ခုနှစ်အစောပိုင်းကစလို့နေဆက်သွားလာမှုတွေကိုပြင်ပထားခဲ့တာပါ။ဒါကြောင့်နေဆက်တလျှောက်တရားဝင်ရောတရားမဝင်ရောပေါင်ခုလုပ်ငန်းတွေကနေဝင်ငွေရှာနေကြတဲ့လူတွေတောင်းနေချီအလုပ်အကိုင်မဲ့ဖြစ်ကုန်ကြပါတယ်။မြန်မာဘက်အချမ်းနေဆက်ကြေးရွာတွေမှာဆေးရုံဆေးကန်းအလုံအလောက်မရှိသလိုမဏိပူရပြည်နယ်မှာရှိတဲ့ဆေးကန်းတွေကိုပဲမိခိုနေကြရတာပါပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကတော့နိုင်ငံနေဆက်ဒေသအပါအဝင်ပြည်သူ့ဖို့ပြုလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာအိန္ဒိယကဆက်လက်ပံ့ပိုးကူညီမဲ့အကြောင်းနဲ့မြန်မာနိုင်ငံပြည်သူတွေအကျိုးစီးပွားအတွက်အိန္ဒိယရဲ့ဂတိကဝတ်တွေကိုဆက်ပြီးဆောင်ရွက်သွားမယ့်အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမြောင်းလည်းနဲ့တွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီကနေ့နိုဝင်ဘာလ24ရက်နေ့ဟာ Thanksgiving Day ကျေးဇူးတော်နေ့ဖြစ်ပါတယ်အလုပ်ပရက်ဖြစ်တဲ့ဒီနေ့မှာကွဲကွာနေကြတဲ့မိသားစုဝင်တွေဆွေမျိုးမိတ်ဆွေတွေပြန်လည်စုံစည်းကြစားကြတောက်ကြလေးရှိပါတယ် Thanksgiving အားလရဲ့နိုင်ငံတွင်ခီးသွားလာသူတွေဒီနေ့တန်း90ကျော်မယ်လို့အေးသုံးလုံးခီးသွားလာရေးလုပ်ငန်းစုအဖွဲ့ကြီးကကမန့်ထားပါတယ်အမေရိကန်ပြည်ထောင်စုထုံးဝန်ကိုဂျိုးစွန့်နဲ့နာခံပြီးလူမှုအတိုင်းဝိုင်းကောင်းကျိုးဆောင်ရွက်နေကြသူအားလုံးကိုရောသမရကတော့ဂျေးပိုင်ရသောကျေးဇူးတင်လို့ရတယ်လို့သမရပိုင်တင်ကကျေးဇူးတော်နေ့အထိတ်အမှတ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကျေးဇူးတော်နေ့မှာချက်စင်သားအာလူးနဲ့ရွှေဖျုံသီးမုံတို့ကိုအဓိကစားကြလေးရှိတာမို့သမရရဲ့အစဉ်အလာအတိုင်းချက်စင်နှကောင်ကိုလည်းသမရပိုင်တင်ကဘေးမဲ့ဖေးခဲ့ပါတယ်သမရနဲ့သမရကတော်တို့ကတော့ကျေးဇူးတော်နေ့ကိုမက်ဆာချူးဆက်စ်ပြည်နယ်ကကျွန်းကလေးတစ်ခုမှာတွားရောက်ဆင်နွှဲနေကြပါတယ်နယူးယောက်မြို့မှာလှုပ်လှဲလှူဒါန်းရှိတဲ့အေယာမလေထိုးရုပ်ကြီးတွေစီတန်းလှဲ့လှဲ့ပွဲကိုလည်းဒီနှစ်အကြီးအကျယ်ပြန်လုပ်နေပါတယ်မေစီကုန်တိုင်ကြီးကစီစဉ်ကျင်းပတဲ့96ချိန်မြောက်အလှပြလှဲ့လှဲ့ပွဲအတွက်ရဲတပ်ဖွဲ့ဝင်တွေကိုတိုးချထားပေမဲ့စိုးရင်အားလုံးတဲ့အန်ဒီရဲ့တစုံတရာမရှိဘူးလို့နယူးယောက်မြို့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်အတန်ကနေကြာတာပရင်းနေညာပိုင်းသတင်းတွေကိုဆက်လက်ကြည့်ကြပေးနေတာပါခနရုရှားကလေကြောင်းတိုက်ခိုက်မှုတွေမှာအရတားအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာနဲ့ပတ်သက်ပြီးရုရှားကိုစန့်ကျင်ပြစ်တင်ကြဖို့ကမ္ဘာနိုင်ငံတွေကိုယူကရိန်းကတောင်းဆိုလိုက်ပါတယ်။ရုရှားကလက်နက်မဲ့အရတားတွေကိုပြစ်မှတ်ထားပြီးတရားပေါ်အကြောင်းဆုံးနဲ့အရင်ဆိုင်ဆုံးလှုပ်ရက်တွေကိုလှုပ်ဆောင်နေတယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလိုဗားကတွစ်တာလူမှုကွန်ရက်ဆာမျက်နှာမှာရေးပါတယ်။ရုရှားပြစ်ခတ်တဲ့ဒုံးကျည်တွေဟာယူကရိန်းစစ်ရုံတွေကြောင်းနေတဲ့တည်ယူပို့ဆောင်ရေးပြစ်မှတ်တွေအပြင်လူနေရပ်ကွက်တွေကိုထိမှန်ခဲ့တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကကုလသမဂ္ဂလူမျိုးရေးကောင်စီမှာဗီဒီယိုနဲ့ပြောကြားပြီးခဲ့တဲ့နောက်အခုလိုနိုင်ငံသားရေးဝန်ကြီးကူလေးဘာကထွတ်တာမှာရေးသားခဲ့တာပါဒီလိုရုရှားလုပ်ရတဲ့အပေါ်ကမ္ဘာနိုင်ငံတွေအနေနဲ့ခံခံမမာရပ်တည်တုံ့ပြန်ကြဖို့လဲသမ္မတဇယ်လင်စကီကတိုက်တွန်းပါတယ်ပုတ်ထူးနေ့ကရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းမြို့အတော်တော်များများလျှက်စစ်တာအားပြတ်တောက်နေသလိုမြို့တော်ခီယက်ဖ်မှာလူ3ဦးသေဆုံးခဲ့ပါတယ်ယူကရိန်းရဲ့အခုလိုတိုက်တွန်းတောင်းဆိုမှုတွေကယူကရိန်းအပါအဝင်အနောက်နိုင်ငံတွေကိုထောက်ခံသူတွေရဲ့ချင်းချောက်မှုတွေအဖြစ်ရုရှားနိုင်ငံဆိုင်ရာကုလသမဂ္ဂတာမကြီးဖာစီလီနေဗန်ဇီယာကပြောကြားလိုက်ပါတယ်ယူကရိန်းအခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်မှုတွေဆက်ပြီးလုပ်နေတဲ့အချိန်ထဲမှာပဲအမေရိကန်ကယူကရိန်းကိုနောက်ထပ်ဒေါ်လာတန်း400ဘူးခရမ်းမီကြောင့်နဲ့မီးစက်တွေပေးပို့ခဲ့တယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ
ကိုဗစ်ကူးစက်မှုတွေပြန်ပစ်နေတယ်တရုတ်နိုင်ငံမှာဒီကနေ့ကြာတာပတင်းလေးတရက်ထဲမှာကူးစက်သူ3,100ကျော်ရှိပါတယ်ကူးစက်မှုနှုံများနေတာကြောင့်အစာအသောက်ဝယ်ဖို့နဲ့ကျန်းမာရေးကိစ္စကလွှမ်းရင်လူတွေမလိုအပ်ဘဲအိမ်ပြန်မထွက်ချဖို့အသွားအလာတွေကိုတားမြစ်ထားပါတယ်စက်ရုံအလုံးရုံတချို့ကအလုံသမားတွေကိုနေအိမ်တွေကနေထွက်မရအောင်အတားအဆီးတွေချထားတာကြောင့်တချို့နေရာတွေမှာရဲတွေနဲ့ပဋိပက္ခတွေဖြစ်ခဲ့ပါတယ်မြို့တော်ဘေကျင်းမှာတော့ရုံးနေအားကစားရုံနေနဲ့လူနေအိမ်ရာတချို့ကိုအသွားအလာတွေပိတ်ပင်တားမြစ်ထားပါတယ်ဇန်ဟောင်းတန်ဟောင်းပြည်နယ်ခရိုင်ရှိခုမှာလည်းလူ6တန်းကျော်ကိုအိမ်ပြင်မထွက်ရတားမြစ်ထားပါတယ်အပြင်ထွက်ရင်ကျန်းမာရေးစစ်ဆေးတာထားတဲ့လက်မှတ်တွေကိုပြသဖို့အမိန့်ထုတ်ထားပါတယ်တရုတ်မြို့မှာပြီးခဲ့တဲ့ဧပြီလကစလို့ကိုဗစ်ကူးစက်မှုတွေပြန်မြင့်လာပြီးဒီသတင်းပတ်ထဲကိုကိုဗစ်ကြောင့်သေဆုံးသူ3ယောက်ရှိပါတယ်လုံးဝကိုဗစ်ကင်းစရေး0ကိုဗစ်ချမှတ်ထားတဲ့တရုတ်နိုင်ငံမှာကန့်သတ်မှုတွေကိုဒီလဖြေလျှော့ပေးမယ်လို့အစိုးရဘက်ကကြေညာထားပါတယ်အခုကူးစက်မှုတွေဆက်မြင့်တက်နေတာကြောင့်စည်းကမ်းတွေကိုဆက်ပြီးတင်းကျပ်ထားပါတယ်
Apple ကုမ္ပဏီအတွက် iPhone တွေတက်ဆင်ပေးနေတဲ့ Taiwan Foxconn ကုမ္ပဏီရဲ့ တရုတ်နိုင်ငံအလဲပိုင်းကစစ်ရုံမှာဆန္ဒပြစစ်ရုံဝန်ထမ်းတွေကိုရဲတွေကအကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက် Foxconn ကုမ္ပဏီကလစာပေးစနစ်မှာနှိပညာပိုင်းချိုးယွင်းမှုကြောင့်လစာနှောင့်နှေးခဲ့တာလို့တောင်းပန်လိုက်ပါတယ်။စံကြိုမျိုးကို iPhone မျိုးတော်လို့တင်စားခေါ်ရလောက်အောင်ကြီးမားတဲ့စစ်ရုံကြီးထဲမှာကိုဗစ်လော့ခ်ဒေါင်းကန့်သတ်မှုတွေလစာနှောက်ကြမှုတွေကြောင့်မကြေမနက်ဖြစ်နေတဲ့ဝန်ထမ်းတွေဆန္ဒပြခဲ့ကြတာပါ။ဗုထုနေတုန်းကဆန္ဒပြစစ်ရုံဝန်ထမ်းတွေကိုရဲတွေကရိုက်နေအကြမ်းဖက်တဲ့ပုံတွေလဲလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။စစ်ရုံမှာအနည်းဆုံးရက်ပေါင်း30အလုပ်လုပ်ရမယ်ဆိုရင်စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ420နဲ့ညီမျှတဲ့ယွမ်ငွေ3000ပေးမယ်လို့ကုမ္ပဏီဘက်ကကတိပေးခဲ့ပေမဲ့တကယ်တကယ်လစာဝင်တဲ့အချိန်မှာယွမ်ငွေ30သာရရှိခဲ့တာတွေ့ရပြီးတဲ့နောက်ထောင်ထဲရှိတဲ့ဝန်ထမ်းတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အလုတ်သမားတွေရဲ့အလုတ်ခွင်ဝင်မှတ်တမ်းပိုင်းမှာနှိပညာပိုင်းချိုးယွင်းချက်တွေရှိခဲ့တာကြောင့်လစာမယွမှုတွေရှိခဲ့တယ်ဆိုပြီး Foxconn ကုမ္ပဏီကဒီကနေ့ကြာသပတေးနေ့မှာတောင်းပန်ခဲ့ပါတယ်။အလုတ်ကြော်ညာစာထဲမှာဖော်ပြထားတဲ့လစာအတိုင်းလစာပေးပါမယ်လို့အာမခံပေမဲ့အသေးစိတ်ပြောဆိုခြင်းတော့မရှိပါဘူးခင်ဗျာ
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာဒီကနေ့ကျွန်တော်တို့သတင်းကြေညာနေတဲ့အချိန်အထိဥရုဂွေးနဲ့တောင်ကိုရီးယားအသင်းတို့ရှင်ပြိုင်ကစားနေကြပြီးတော့ဂိုးမရှိတရေဖြစ်နေပါတယ်ဒီကနေ့ကစားခဲ့တဲ့အုပ်စုပွဲမှာတော့ဆွစ်ဇာလန်နဲ့ကင်မရွန်ပွဲမှာဆွစ်ဇာလန်ကတကိုးဂိုးမရှိနဲ့အနိုင်ရရှိခဲ့ပါတယ်မနေ့ကကစားခဲ့တဲ့ပွဲတွေမှာတော့မော်ကရိုနဲ့ခရိုအေးရှားတို့ဂိုးမရှိတရေကျခဲ့ပါတယ်ဂျာမနီနဲ့ဂျပန်ပွဲမှာတော့ဂျပန်က2-2နဲ့ဂျာမနီကိုအနိုင်ရပါတယ်စပိန်နဲ့ကော့စတာရီကာပွဲမှာစပိန်က5-2သွင်းပြီးအပြတ်အသတ်နိုင်ခဲ့ပါတယ်ဘယ်လ်ဂျီယံနဲ့ကနေဒါပွဲမှာတော့ဘယ်လ်ဂျီယံကတကိုးဂိုးမရှိနဲ့ကနေဒါကိုနိုင်ပါတယ်မြန်မာစံတော်ချိန်ဒီကနေ့ည7:00နာရီခွဲမှာပေါ်တူဂီနဲ့ဂါနာတို့ရှင်ပြိုင်ကစားကြမှာဖြစ်ပြီးဒီကနေ့ည7:00နာရီခွဲမှာတော့ဘရာဇီးလ်နဲ့ဆာဗီယာတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်အမေရိကန်အသင်းကတော့မနေ့ဖန်တောက်ကြနေမြန်မာစံတော်ချိန်ည7:00နာရီခွဲမှာအင်္ဂလန်အသင်းနဲ့ကစားရမှာဖြစ်ပါတယ်အမေရိကန်အသင်းကပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့ပွဲမှာဝေးလ်နဲ့ကစားခဲ့ပြီးတကိုးနဲ့တရေကျခဲ့ပါတယ်ကမ္ဘာဖလားဘောလုံးပွဲကို၄နှစ်တစ်ကြိမ်ကျင်းပလေရှိပြီးပြီးခဲ့တဲ့2018ခုနှစ်တုန်းကတော့ပြင်သစ်နိုင်ငံအသင်းကချန်ပီယံဆုကိုဆုခူးခဲ့ပါတယ်လက်ရှိချန်ပီယံပြင်သစ်အသင်းဟာလာမယ့်နိုဝင်ဘာလ26ရက်နေ့မြန်မာစံတော်ချိန်ည7နာရီခွဲမှာဒိမတ်အသင်းနဲ့ကစားရမှာဖြစ်ပါတယ်။ပြင်သစ်ရဲ့ဒုတိယပွဲစဉ်ကတော့နိုဝင်ဘာလ30ရက်နေ့မှာတူနီရှားနိုင်ငံနဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ
။နိုဝင်ဘာလ24ရက်ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဇော်မိုးကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့ VOA မြန်မာပိုင်းကပင်တိုင်းဆောင်းမရှင်ဦးစီသူအောင်မြင့်ကိုထောင်နှံ2နှစ်ထပ်ပြီးတော့ချလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်းမရှင်တဦးဖြစ်တဲ့ဦးစီသူအောင်မြင့်ကိုတက်မတော်ပြုကွဲအောင်လှုံ့ဆော်မှုပုံမှန် 905 ကကြီးနဲ့တရားစွဲဆိုထားတဲ့အမှုတစ်ခုအတွက်အလုံးနဲ့ထောင်နှံ2နှစ်ချမှတ်လိုက်ပါတယ်။905ကကြီးအမှုနဲ့ပဲပြီးခဲ့တဲ့အောက်တိုဘာလတုန်းကသူ့ကို3နှစ်ပြည်တံချခံထားရတာကြောင့်အခုဆိုရင်တော့ဦးစီသူအောင်မြင့်ကိုထောင်ချထားတာစုစုပေါင်းထောင်နှံ5နှစ်ဖြစ်သွားပါပြီ။ဦးစီသူအောင်မြင့်ရဲ့အမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်
။ဦးစီသူအောင်မြင့်အပေါ်ဗဟန်းမြို့နယ်ရဲစခန်းမှာအမှုဝင်ခဲ့တဲ့တက်မတော်ပြုကွဲအောင်လှုံ့ဆော်မှု905ကကြီးအမှုအတွက်ဒီကနေ့အင်းစိန်အချင်းထောင်အတွင်းဗဟန်းမြို့နယ်အထူးတရားရုံးကအလုံးနဲ့ထောင်နဲ့2နှစ်ချမှတ်လိုက်ပါတယ်။ထောင်နဲ့ချမှတ်လိုက်တာနဲ့ပတ်သက်လို့ဦးစီသူအောင်မြင့်ရဲ့ရှင်းတွေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီနေ့ဆရာကငါ့ငါတက်စတာကြီးကိုဗဟန်းရုံးသွားကြတော့ထောင်နဲ့2နှစ်ချမှတ်လိုက်ပါတော့နော်။ပြီးတော့ဒီထုတ်ရက်တွေနဲ့ထုတ်လို့ခံစားနေစီပြီးတော့လေ။ဟောအလုံးနဲ့ထောင်တာတော့ဒါကတော့သူကယူပန်ဟိုတက်ဖို့တော့ပြောထားတာရှိတယ်ပေါ့နော်။အဲနေတောင်းပါလေကြာ။
VOA မြန်မာပိုင်းအတွက်ပင်တိုင်းဆောင်းပါးရေးသားပေးသလို Frontier မြန်မာနဲ့မြန်မာနောင်သတင်းဌာနတွေအတွက်လည်းဆောင်းပါးတွေရေးသားခဲ့တဲ့ဦးစီသူအောင်မြင့်ဟာ2022ခုနှစ်ဩဂတ်စ်လ15ရက်နေ့ကအဲဇင်းစစ်ရာကနေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားချက်တွေကနိုင်ငံတော်နဲ့တက်မတော်ပြုကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တဲ့နိုင်ငံတော်ကိုအကြီးညိုပြက်စေခဲ့တယ်လို့စစ်ကောင်စီကဆွဆွဲပြီးတက်မတော်အကြီးညိုပြက်စေမှုပုံမှန် 905 ကကြီးနဲ့အမှုနှမှုနောက်နိုင်ငံတော်ကြီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှန်124ကကြီးနဲ့တမှုစုစုပေါင်း3မှုနဲ့စစ်ကောင်စီကတရားစွဲဆိုခဲ့တာပါ။ပစွန်တော်တရားရုံးမှာတရားစွဲခဲ့တဲ့905ကကြီးအမှုအတွက်အောက်တိုဘာလ9ရက်နေ့ကထောင်နဲ့3နှစ်ချထားပြီးမို့အခုဆိုရင်စုစုပေါင်းထောင်နဲ့9နှစ်ချခံထားပါတယ်။ဆက်လက်စစ်ဆေးနေတဲ့နိုင်ငံတော်ကြီးညိုပြက်စေမှုအမှုချားနာမှုအခြေအနေကိုလည်းသူ့ရဲ့ရှင်တွေကအခုလိုပြောပြပါဗျာ
။
မနက်ကမှဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ကတည်းကပြည်တွင်းမီဒီယာ၁၀ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားယာကနန်းနဲ့ချီဖန်စီကန်တရားစွဲဆိုခံခဲ့ရပါတယ်။သတင်းသမားတွေမှတ်တမ်းပြုစုထားတဲ့စင်အရ2022ခုနှစ်ဖေဖော်ဝါရီလကနေဒီနှစ်နိုဝင်ဘာလအထိတနင်္ဂနွေလုံးမှာသတင်းသမားအယောက်150နီးပါးဖန်စီခံခဲ့ရပါတယ်။အခုနိုဝင်ဘာလနောက်ဆုံးစင်အရဖန်စီခံအယောက်150နီးပါးထဲမှာအယောက်60ကျော်ပြန်လွတ်ခဲ့ပြီးလက်ရှိသတင်းတောက်အယောက်50နီးပါးအကျဉ်းထောင်အသီးသီးမှဆက်လက်အကျဉ်းချခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံပြောဆိုတာအတိပြုချက်တစုံတရာပေးတာမျိုးမရှိပါဘူးရှင်
။ VOA မြန်မာပိုင်းရဲ့ပြည်နိုင်ဆောင်မရှင်ဦးစီသူအောင်မြင့်ကိုဒီကနေ့အလုံးနဲ့ထောင်တန်းနောက်ထပ်နှစ်နှစ်ချမှတ်လိုက်တဲ့သတင်းကိုမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ထဲမှာစီးရီးတင်းမာနေပြီးတော့ဒေသတွေမှာလုံခြုံမှုကင်းမဲ့နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်တွေကအနံ့ပါရွာပေါ်စစ်ကောင်စီကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ် AKIU တို့ကြားမှာစီးရီးတင်းမာမှုတွေပိုပြီးတော့မှမြင့်တက်လာနေပါတယ်။မိုင်းခွဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကဒီရက်ပိုင်းမှာဇက်တိုက်ဖြစ်ပွားနေတာပါ။တချိန်ထဲမှာပဲရဲသားပြည်သူတွေကြားမှာလည်းလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေမကြာခဏဖြစ်ပွားနေတာကြောင့်ပြည်သူလူထုလုံခြုံမှုကင်းမဲ့နေတယ်ဆိုပြီးခံစားနေကြရပါတယ်။ဖားကန့်ဒေသကလက်ရှိအခြေအနေကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်။
ကချင်လွတ်မြောက်ရေးဖွဲ့ KIO ထိန်းချုပ်နယ်မြေတွေကအနံ့ပါကျေးရွာပေါ်စစ်တပ်ကအောက်တိုဘာလကုန်ပိုင်းမှာလေကြောင်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုနိုဝင်ဘာလထဲဖားကတ်မြို့နယ်အတွင်းစစ်တပ်ကလုံခြုံရေးကိုပုံမတင်းကျပ်ခဲ့တယ်လို့စစ်ဆေးမှုတွေလည်းတိုးမြင့်လှုပ်လာခဲ့တာပါစစ်ကောင်စီတပ်တွေနဲ့ KIA ကချင်တပ်တွေကြားဒီအပိုင်းစီးရဲတင်းမာမှုပုံမြင့်တက်လာပြီးထိခိုက်မှုတွေရှိလာနေပါတယ်ဒီကနေ့ကြာသပတေးနေ့မနက်ပိုင်းမှာလည်းစစ်ကောင်စီစစ်ကြောင်းကကျေးရွာချို့မှာဝင်ရောက်စစ်ဆေးခဲ့တာရှိသလိုမနက်ကလေးကမိုင်းဆွဲတိုက်ခိုက်တာလက်နက်ကြီးပစ်ခတ်ခဲ့ရတယ်ရှိကြောင်းဒေသခံတို့က VOA ကိုပြောပါတယ
်မနက်ကတော့ရင်းတင်းမာတော့ပြည်စည်းရမျိုးလေးတွေကလေးနေရှိတယ်အဲဒါကတော့အင်ဂျင်တွေကိုထုတ်ပြီးတော့ဒါပေမဲ့မနေ့ကတော့လက်နက်ကြီးကွဲတာရှိတယ်မိုင်းကွဲတဲ့အနေအထားလည်းရှိတယ်အဲ့ဒါကွဲတော့အဲ့မကောင်းမွန်တဲ့လူတယောက်တော့ပြီးသွားတယ်ဉာဏ်လက်နက်ကြီးနဲ့ပစ်တာတော့ဆောင်းနေမှန်းလည်းသက်ကမြန်မာပြည်သူလက်မောင်းတော့အပီဒီကလုံးကြတယ်ဒီနာအညာကလေးတယောက်ကောင်းထူရပုံနဲ့နောက်ပြန်တော့ပါဟုတော့ရှက်မှန်းနဲ့ဆက်လက်လုပ်နေတော့ကြည့်တယ်အပန်းကြီးကအဲဒီကောင်တော့ဆက်ပြီးရလောက်ဒီပြည်ကြီးလို့သူခေါ်သွားတာတော့ရှိရတယ်နောက်တော့ဟင်းတင်းကတော့လေးရောင်းလာမှု
စစ်ကောင်စီတပ်တွေအုံပြူတဲ့အချက်သုံးမော်တော်ကားတစ်စီးမနက်ကမိုင်းခွဲတိုက်ခိုက်ခံရတာဖြစ်ကြောင်းနဲ့ညနေပိုင်းမှာတော့လက်နက်ကြီးပစ်ခတ်တန်းကြားအောင်လဲပြောပါတယ်ဗုဒ္ဓဦးနဲ့ညပိုင်းကလည်းဆိုင်းတောင်ဖားပြင်တရားစစ်ဆေးဂိတ်မှာအကြတားကားနှစီကိုစစ်ကောင်စီတပ်ကပြစ်ခတ်ခဲ့တာရှိကြောင်းတခြားဒေသခံတို့ကပြောပါတယ်
။အဲမြေညာလေးမြေရပေါ့နော်မြေရအဲ့ဒါလည်းစိတ်ကောင်ဒီအာဖားပြင်တရားပေါ့နော်အဲ့မှာလည်းခီတာအချူနဲ့ပဲပြီးပြီးသွားပဲဒီကမ္ဘာကြီးပြန်လာတော့ခမာရှိတဲ့တဲ့ကနေဒီပြစ်တယ်။ဘယ်သူတွေစိတ်သားနေကြောက်။နောက်ပြောင်းကြတော့သူလည်းခူကာနဲ့ပဲကားနဲ့ပဲသူလည်းတယောက်ထင်မှန်းခဲ့တာအဲ့ဒါလည်းပဲအဲ့ဒါနဲ့ပြုတ်ခတ်ကြတော့ကျန်ရတူတူအများရပေါ့နော်အဲ့ဒီ
ဗုဒ္ဓဦးနဲ့ညမှာပဲကောင်ဆန်ရွာမှာလက်နက်ကြီးကြတာကြောင့်ဒေသခံရွာသားတွေဘေးလွရာကိုရွှေ့ပြောင်းနေထိုင်ခဲ့ရကြောင်းပြောပါတယ် KIA နဲ့စစ်တပ်ကြားစီးရဲတင်းမာမှုတွေဖြစ်နေချိန်မှာပဲအရတားပြည်သူတွေကြားလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေလည်းဖြစ်နေပါတယ်နိုဝင်ဘာ23ရက်ဗုဒ္ဓဦးနဲ့ည9နာရီကျော်လောက်ကလုံကင်းကျေးရွာမှာကြောင်ဝိုင်းကပြန်လာတဲ့အမျိုးသားတူအမည်မသိတနတ်သမားကပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။16ရက်နေ့တုန်းကလည်းဖားကန်မျိုးပေါ်က KTV မှာဘုံခွဲတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်ကအရာရှိတူပါဝင်5ဦးသေဆုံးခဲ့ရပါတယ်။ဖားကန်ဒေသမှာနှစ်30ကျော်နေထိုင်နေတဲ့မျိုးမိမျိုးဖတူကတော့ဖားကန်ရဲ့လက်ရှိအခြေအနေဟာအလွန်ဆိုးဝါးနေပြီးပြည်သူတွေလုံခြုံမှုကင်းမဲ့နေတယ်လို့ပြောပါတယ်
။မနေ့ကပြစ်သွားတဲ့စ
ိတ်ဆတော့ဒီသူကနေအောင်ပါဒီကိစ္စကတရားဝဆုံးသွားတယ်ပြောပြရရတယ်ဘလို့တကယ်ဒီလူလူကိုဆက်လာလုံတမှုဘာမှရှိနေ
လက်တလောဖားကဲ့မြို့နယ်တွင်စီရဲတဲ့လုံကြုံရေးအခြေအနေဟာအောက်တိုဘာ23ရက်နေ့က KIA တပ်မှ6နယ်မြေဖြစ်တဲ့အနံ့ပါရွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ပြီးတဲ့နောက်ပုံမတင်းမာလာတာဖြစ်တယ်လို့ဒေသခံတွေကပြောနေပါတယ်။အောက်တိုဘာ23ရက်နေ့ကဖားကဲ့မြို့နယ်အနံ့ပါရွာလေကြောင်းတိုက်ခိုက်မှုမှာ KIA တပ်မှ6တပ်မှမှုနဲ့အရာရှိတွေအပါအဝင်လူ60ကျော်တေဆုံးခဲ့ပြီးလူ60ကျော်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။
ကချင်ဘက်ကလုံခြုံရေးအခြေအနေကိုကိုဝင်းခံမောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံကဒီပထောင်တိုင်းရင်းသားတွေနဲ့တွေ့ဆုံမေးမြန်းထားတာကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့ပြီးခဲ့တဲ့တစ်နှစ်ကျော်ကာလအတွင်းထိုင်းနိုင်ငံကိုထွက်လာကြတဲ့သူတွေထဲမှာမြန်မာနိုင်ငံသားတိုင်းရင်းသားကယန်းလူမျိုးနွယ်တွေဖြစ်တဲ့လယ်ပြင်မှာကြေကွင်းဆွတ်ထားတဲ့ပထောင်လူမျိုးတချို့လည်းပါဝင်ပါတယ်ကဘာလက်ခီးတွေတွေကိုပြသတဲ့အရင်ကတည်းကပထောင်လူမျိုးတွေရှိသားပြီးသားထိုင်းနိုင်ငံအတွင်းပိုင်းနေဆက်အနီးကကျေးရွာတွေကိုသူတို့ထက်ရောက်လာကြတာပါထိုင်းစီးပွားရေးလုပ်ငန်းရှင်တချို့ကတော့သူတို့ကိုနေရာထိုင်ခင်းစီစဉ်ပေးချပေမဲ့ကလေးငယ်တွေနဲ့ကျောင်းတက်ခွင့်တွေတရားဝင်နေထိုင်ခွင့်တော့မရသေးတဲ့အကြောင်းမကြသေးခင်ကမှထိုင်းကိုရောက်လာတဲ့ပထောင်မျိုးသမီးတဦးက VOA ကိုပြောပြပါဗျ။ထိုင်းနိုင်ငံချင်းမိုင်မြို့အနီးမဲရင်အရက်ကပထောင်လူမျိုးတွေနေထိုင်တဲ့ကျေးရွာကို VOA မြန်မာပိုင်းစီစဉ်ကအက်ဒီတာဦးသိန်းထိုင်ဦးကတွားရောက်တွေ့ဆုံမေးမြန်းပြီးတော့သတင်းပေးပို့ထားပါဗ
ျ။လေဘေးမှာကျေးကွန်းဆွထားတဲ့ပထောင်လူမျိုးတွေဟာကယင်းဒီမျိုးတဲ့စုတွေကကယန်းလဝီဆိုတဲ့လူမျိုးစုဖြစ်တဲ့အကြောင်းသမိုင်းမှတန်းတချို့မှာတွေ့ရပါတယ်။ကယန်းတိုင်းရင်းသားတွေကသူတို့ရဲ့မူလအမည်ဟာကံယန်းလို့ပြောဆိုပြီးကံဆိုတာပိုင်နဲ့နည်းမြေယံကတော့ဆွဆွမြဲမြဲရှိတဲ့အတ္တိတရားရှိခြင်းလို့အဓိပ္ပာယ်ဖွင့်တတ်ကြပါလေ။ဒါပေမဲ့လည်းမွေးရမြေမှာဆွဆွမြဲမြဲအတ္တိတရားမနေနိုင်ပဲသူတို့ပိုင်နဲ့နည်းမြေကိုဆွန့်ခွာပြီးအိန္ဒိချင်းတိုင်းနိုင်ငံတွေကိုရောက်နေတဲ့ပထောင်လူမျိုးတချို့ကိုကျွန်တော်တွေ့ဆုံခွင့်ရခဲ့ပါလေ။ဒီနေရာကိုရောက်လာကြတဲ့သူအားလုံးကမြန်မာနိုင်ငံကြားပြည်နယ်ကနေရောက်လာကြတာပါ။ကျောင်းလာကြတဲ့အချိန်ကာလကတော့တောင်းနေတောင်မတူကြပါဘူး။တချို့က15နှစ်လောက်အထိရှိပြီလို့ပြောပါတယ်။တချို့ကတော့ပြီးခဲ့တဲ့နှစ်တစ်နှစ်ကမှကျောင်းလာကြတာပါ။ကျောင်းလာကြတဲ့ကျောင်းရင်းကတော့ဒီမှာနေထိုင်ရတာပို့ပြီးတော့အဆင်ပြေတယ်။ဒီကပေးတဲ့အထောက်အပံ့နဲ့မြန်မာနိုင်ငံနဲ့ပို့ပြီးတော့အဆင်ပြေပြေနေနိုင်တယ်လို့ပြောကြပါတယ်။တချို့ကမြန်မာစကားကိုကောင်းမွန်ပြောနိုင်ပါသေးတယ
်။မူလော
မူလောမြန်မာပြည်မှာကျတော့ပြန်မနေလေ။
လေကောမလေ
ကောပဲကကျော်။
တော့ပဲလေ။
အံပယ်လိုက်ကုန်နေညီမပြီးကြတော့ဘာလုပ်လဲဟာဒီရောက်တာဘယ်လောက်ကြာပြီ
7 နှစ်ကျော်
အမျိုးသားရောဒီမှာပဲနော်အမျိုးသားလည်းဒီမှာပဲနေတယ်ဒီမှာတက်ပါရင်လို့ရတယ်ညီမပြီးလဲဆိုင
်မ
ဒီကဒီမှာအဆင်ပြေလားမရလားတခါ
တည်းဆိုလောက်ရှိဆိုလောက်ကလောက်လောက်ရှိဆိုအိမ်မနေရလို့
ဟမ်ဒီမှာနေရတော့ပြောလာမိမိကိုယ်ကိုတောင်မော်ဒေသရဲ့အရှင်သခင်လို့ယူဆပြီးပထောင်မြို့သမီးတွေရဲ့ခြေလက်လက်ဘင်းတွေမှာခြေခွင်းဆွတဲ့အလေးထားစားခဲ့တာလို့တချို့သမိုင်းမတန်းတွေကရေးပါတယ်ဒီခြေခွင်းဆွတဲ့အလေးထားကြောင့်လဲထူးဆန်းတဲ့တရားတော်ကုလို့ပြသခံရပြီးအများစုကစိတ်ဝင်စားကြည့်ခဲ့ကြတာပါထိုင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တချို့ကသူတို့ရွာတယ်ပေးထားပြီးအခကျင်းဝင်တဲ့နိုင်ငံသားခီးတဲ့တွေကိုပြသပါလေဒီမှာနေရတာအဆင်ပြေလားလို့မေးရင်မြန်မာနိုင်ငံမှာနေရတာလည်းဆိုင်တော့အဆင်ပြေတာပေါ့လို့ပြောတတ်ကြပါလေ
ဒီကလေးရတယ်လို့ချောင်းတက်မယ်ဆိုရင်တကယ်ပဲဒီကျော်ကျော်ပဲကိုယ့
်ရဲ့သူ့ရဲ့နဲ့စတင်ရတဲ့ရပြီလေသူကမတဲရသူမျိုးရဲ့ချောင်းတက်ဆိုရင်ကအဲ့လိုမျိုးပေါ့အဲ့ဒါနဲ့ညာတော့လည်းမခါလေးချမ်းပါဆိုမြေလမလည်းမရှိဘူးမြေလမကတည်းကမရှိဘူးအဲ့ဒါတော်တော်လည်းမခါဘူးမတည်းရ
လာကလေးကမပူလင်းမပါတဲ့ဒီတော့ဝီစီမပါတော့ဒီတော့ကြောင်းကြည့်
ရအောင်ဟုတ်ကဲ့ဒီမှာပြင်မွေးလည်းမွေးစင်းပါလာတယ်မဲ့ထိုင်နေပါတယ်မတူကြလေဟုတ်ကဲ့အဲ့လိုတော့တကယ်လည်းမခါကြအောင်အမေကမမလည်းမပူတင်ရှိနေတယ်လည်းမခါဘူးသူကဒီမှာမွေးလမကဒီမှာပြင်မမွေးရမလို့ထိုင်မှာမွေးရှိတည်းရတယ်ဒီမှာပြင်မမွေးလို့တည်းတည်းရ
ဒီကကြတော့ခုနကရဲတွေပါလာလို့ရှိရင်ရှောင်းရတယ်ဟုတ်
တယ်ဟုတ်
တယ်အကျိုးပြောလား
ဟုတ်တယ်တတိယကျို
းဟမ်ဟိုကနေလို့တော့
နေလို့ရ
တယ်ဒါပေမဲ့ရဲလာရင်တော့တက်ပြီတော့ပဲတက်ပြီတောင
်ပေါ်မှာပေါ်ရကနာတဲ့တို့လာစီတော့အဲ့လိုမျိုးအချင်းတွေတော့ခုရှော့အမျိုးချင်းတွေဆိုတော့လာစီကြတယ်ဒါပေမဲ့ခဏပဲ
ဒီမာရငယ်တွေရဲ့ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်အနောက်မြောက်ပိုင်းဒေသတွေမှာပထောင်လူမျိုးတွေအများဆုံးပြန့်နှံ့နေထိုင်ခဲ့တယ်ဆိုတဲ့မှတ်တမ်းတွေတွေ့ရပါတယ်။ဒါပေမဲ့လည်းအိန္ဒိချင်းထိုင်းနိုင်ငံကိုထွက်သွားကြတဲ့အတွက်မြန်မာနိုင်ငံထဲမှာပထောင်လူမျိုးဘလောက်ပဲကျန်တော့တယ်ဆိုတဲ့မှတ်တမ်းတိကျတဲ့စစ်တမ်းတွေတော့မတွေ့ရသေးပါဘူး။ရှားကနေပဲကျန်နိုင်တယ်ဆိုတဲ့ခံမှန်းချက်တချို့ကတော့တချို့လိလာသူတွေပြောနေကြပါတယ်။တစ်ချိန်တည်းမှာပထောင်မျိုးဆက်တဲ့မျိုးသမီးငယ်တွေကသူတို့မိဘဘိုးဘေးဘီဘီနေလို့လယ်ဘေးမှာကြေးကွင်းဆွတ်တာကိုငင်းဆန်လာကြပြီဆိုတဲ့သတင်းတွေကလည်းထွက်နေတာကြောင့်ကြာရင်ပျောက်ကွယ်သွားတဲ့လူမျိုးတစ်မျိုးလည်းဖြစ်သွားနိုင်ပါလေ။ထိုင်းနိုင်ငံကစီစဉ်ပေးတဲ့ရွာတန်းလေးထဲမှာသူတို့ကိုယ်တိုင်ခြိရက်လုပ်ပြီးရိုးရာခြိတဲ့ခေါင်းပေါင်းတစ်ပက်လွယ်အင်ကြီးလုံးကြီးတွေကိုချိတ်ဆွဲရောင်းပါလေ။လက်လုံရိုးရာမက်ဒလင်ဂီတာတချို့လည်းအိမ်ရှိမှာတွေ့ရပါတယ်။ဟော။မင်းနဲ့အာမ ကလေးလူချင်းချင်းအခကျင်းဝင်နေပြသတာကလူသားဂုံသိက္ခာကိုမလေးစားတဲ့အပြုမှုဆိုပြီးဝေဖန်ပြောဆိုကြပါလေ။ဒါပေမဲ့လည်းကို့မွေးရမြေမှာအေးအေးဆေးဆေးတောင်းရလုပ်နေခဲ့တဲ့အချိန်လုံးကရောသူတို့ဂုံသိက္ခာတန်ဖိုးထားခံခဲ့ရလို့လားဆိုပြီးမိငုံထုတ်ဆရာရှိပါလေ။သူတို့လာကြည့်တဲ့သူအများစုကတော့ဗရောင်လူမျိုးတွေရဲ့ဘဝတဲ့သူတို့လည်းပင်ဘလောက်ရှိသလဲဆိုတာကိုပဲစိတ်ဝင်စားကြတာပါ။မလုံခြုံမှု၊ငြိမ်းချမ်းဒေသမတည်ငြိမ်မှုစစ်နဲ့ပြိပခအလုတ်ကင်ရှားပါမှုလက်မြေတွေအသိမ်းခံရမှုစတဲ့အခက်အခဲတွေကမြန်မာနိုင်ငံအတွင်းရမွေးရမြေကိုသူတို့စွန့်ခွာခဲ့ရတဲ့အဓိကအကြောင်းတွေပါတချို့ထိုင်းနိုင်ငံကိုရောက်နေတာအနည်း20ကျော်ပါပြီဘယ်တော့ပြန်မလဲဆိုတဲ့မိကုံးကိုမေးမယ်ဆိုရင်တော့ဘလို့အာမခံချက်ရှိလို့ပြန်ရမှာလဲဆိုတဲ့မိကုံးကိုပြန်မေးကောင်းမေးကြပါလိမ့်မယ်ဘယ်ဟုပြန်ရမှာလဲဘသူကပြန်ခေါ်နေလို့လဲဆိုတဲ့မိကုံးမျိုးတွေလည်းပြန်မေးကောင်းမေးနိုင်ကြပါခင်ဗျာကျွန်တော်သိမ့်ထားပါပါ
ချင်းမာနီမာရှိတဲ့အမေရင်းအရက်ကပထောင်လူမျိုးတွေနေထိုင်တဲ့ခြေရွာကို VOA မြန်မာပိုင်းကဦးသိန်းထိုင်ဦးကတွားရောက်တွေ့ဆုံပြီးတော့သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးနားဆင်ရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် UA Plus application ကိုကြောင်းလို့ရယူပါ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တပ်ရဲ့2022ခုနှစ်နိုဝင်ဘာလ24ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Line Dometer 31 kHz 9383ည Line Dometer 32 kHz 9383ည Line Dometer 51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ကျမ်းမာရေးကနတိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပေးကြပါမယ်။မြမနိုင်ငံမှာစစ်ကောင်စီကဆီယနာတင်လိုက်လို့ပေါ်ထွက်လာတဲ့ຫນွေဦးတော်လှန်ရေးအစောပိုင်းကာလမှာ Federal Democracy သဘောတရားပေါ်ပေါက်လာခဲ့ပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှုစားနာဆင်ပါရှင်။
မျိုးသားညီညွတ်ရေးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေဖက်ဒရယ်နိုင်ငံထူထောင်ဖို့တောင်းဆိုကြတာကိုစစ်ကောင်စီဥက္ကဋ္ဌကလည်းတန်ယောင်လိုက်နေပါတယ်။သူ့အနေနဲ့ဖြစ်တင်ဖြစ်တိုက်တယ်လို့ယူဆတဲ့ဖက်ဒရယ်အခွင့်အရေးကိုသာပေးနိုင်မယ်လို့စက်တင်ဘာ29ရက်နေ့ကနေပြည်တော်မှာပြောသွားပါတယ်။စစ်ကောင်စီဥက္ကဋ္ဌပြောတဲ့ဖက်ဒရယ်ဆိုတာ2007အရှေ့ကဥပဒေအတိုင်းစစ်တပ်ကဥဆောင်တဲ့နိုင်ငံရေးစနစ်ကိုဆိုလိုတာပါ။တိုင်းရင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ Federal စနစ်ကိုသာလိုလားပါတယ်။စစ်ကောင်းဆောင်ပေးတဲ့ Federal ကိုမလိုချင်ပါဘူး။ဒါပေမဲ့ထူးခြားတာကတော့1949ပင်လယ်ကြီးလာခံကဆက်လိုက်တဲ့85နှစ်တာ Federal ခရီးရှည်ကြီးပြန်လည်တက်ဝင်လှုပ်ရှားလာတာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးမကြာမီ February 17ရက်နေ့မှာတိုင်းရင်းသားအုပ်စု28စုကလူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ GSCN ကိုဖွဲ့စည်းလိုက်ပါတယ်။စီအနာရှိစနစ်အဆုံးတိုက်ရေး2008အခြေခံဥပဒေဖြစ်သိမ်းရေးနဲ့ Federal Democracy နိုင်ငံတည်ဆောက်ရေးဟာဥတီချက်တွေဖြစ်လာပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကလည်း Federal ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲဖို့တာဝန်ယူကြပါတယ
်တိုင်းသားလူမျိုးပေါင်းစုံနဲ့လူတန်းစားအစုအဖွဲ့ပေါင်းစုံပါဝင်တဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီနဲ့ NUG အစိုးရဟာဒီကိစ္စမှာဥတွဲဆောင်ရွက်နေပါတယ်ဖက်ဒရယ်ဥပဒေမူကြမ်းကစပြီးအတီးပြုတ်ပြဋ္ဌာန်းတဲ့အသည့်ပြည်သူလူထုပါဝင်နိုင်အောင်ကြိုးပမ်းမယ်လို့ဆိုထားပါတယ်တကယ်တော့တိုင်းသားလက်နက်ကိုင်တွေဟာပြည်내ဖွဲ့စည်းပုံအခြေခံဥပဒေအကြောင်းကို2001ကတည်းကစပြီးလေ့လာခဲ့ကြတယ်လို့ဒေါက်တာလျှံမုံစာခေါင်ကဆိုပါတယ်2015မှာတပြည်လုံးအပြည့်ရစဲရေးစာချုပ်လက်မှတ်ထိုးတော့လဲပင်လုံစိတ်ထက်နဲ့ဖက်ဒရယ်စနစ်တည်ဆောက်ဖို့ရည်ရွယ်ကြောင်းပေါ်ပြပါတယ်2016မှာပြည်ထောင်စုညီညွတ်ရေးညီလာခံကျင်းပတော့လဲ Federal Democracy တည်ဆောက်ရေးအတွက်အစုအဖွဲ့အသီးသီးကစာတမ်းအမျိုးမျိုးတင်သွင်းခဲ့ကြပါတယ်နှင်းတော်ဖလဲပွဲနဲ့အလို့ယုံဆွေးနွေးပွဲတွေကျင်းပပြီး Federal သဘောတရားကိုလေ့လာကြပါတယ
်ပြည်내အနေနဲ့မိမိဖွဲ့စည်းပုံအခြေခံဥပဒေကိုမိမိဖာသာရေးဆွဲပြဋ္ဌာန်းတာကိုကိုယ်ပိုင်ပြဋ္ဌာန်းဝင်လို့နားလည်သဘောပေါက်ကြပါတယ်Federal ပြည်ထောင်စုဆိုတာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ပြည်နယ်တွေစုပေါင်းထားတဲ့နိုင်ငံရေးစနစ်ဖြစ်ပါတယ်။ Federal စနစ်ဆိုတာခွဲထွက်နယ်ကမဟုတ်ပဲတန်းတူညီတူပူးပေါင်းဆောင်ရွက်မှုသာဖြစ်တယ်လို့နားလည်လာကြပါလေ။ဒါကြောင့်မို့အနာဂတ် Federal ပြည်ထောင်စုရဲ့အခြေခံဥပဒေရေးဆွဲတဲ့အခါမှာခွဲထွက်ခွင့်မပါတဲ့ပြည်ထောင်စုကိုတည်ဆောင်ကြဖို့2015မှာသဘောတူခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီတုန်းကတိုင်းရင်းသားခုနှစ်ပြည်နယ်နဲ့ဗမာပြည်နယ်ဖွဲ့စည်းရေးကော်မတီတွေတောင်းပေါ်ထွက်လာခဲ့တယ်လို့ဆိုပါတယ
်မိမိတို့ဆန္ဒအတိုင်းပင်လုံစာချုပ်ကိုလက်မှတ်ထိုးခဲ့တာမို့အစကောင်းတယ်လို့ပြောနိုင်ပေမဲ့အကောင့်ထဲပေါ်တဲ့အခါမှာဗမာကြီးဆိုတဲ့တပြည်တော်စနစ်ဖြစ်နေပါတယ်ဗမာပြည်မရဲ့လုပ်ပိုင်ခွင့်ဟာပြည်ထောင်စုအာဏာကျင့်သုံးခွင့်ဖြစ်နေပါတယ်တပြည်တော်စနစ်ကိုလွှတ်တော်ကိုယ်စားလှယ်တွေနဲ့အခြားအဖွဲ့အစည်းတွေလက်မခံနိုင်တာထင်ရှားပါတယ်စစ်အာဏာသိမ်းပြီးနှစ်လအကြာမတ်လ31ရက်နေ့မှာFederal Democracy ပြည်ညင်လို့ခေါ်တဲ့ Federal Democracy ပြည်ထောင်စုကျင်ညာစရန်းကိုထုတ်ဝေနိုင်တာဟာຫນွေဦးတော်လှန်ရေးရဲ့ဥတီချက်ကိုပြသနေပါတယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်နိုင်ငံရေးပါတီတက်မက အရက်ဖက်လူမှုအဖွဲ့အစည်း CDN အဖွဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့နဲ့ဓာကာလအဖွဲ့အစည်းတွေဟာဗဒင်းညင်မှာပါဝင်ကြပါတယ
် Federal Democracy ဗဒင်းညင်ကြီးညာပြီးနှစ်ပတ်လောက်ကြာတော့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းပါတယ်နောက်တော့ PDF ပြည်သူ့ကာကွယ်ရေးတပ်ကိုမေလမှာဖွဲ့စည်းပြီးစက်တင်ဘာ9ရက်နေ့မှာခုခံကာကွယ်ရေးစစ်ပွဲကိုကျင်းပပါတယ်စစ်ကောင်စီတပ်ကလည်းအပြင်းအထန်ထိုးနှက်တိုက်ခိုက်လာပါတယ်ဒါလို့စစ်စင်ရေးပြင်းထန်နေချိန်မျိုးဥတော်လိုင်းရဲ့အစောပိုင်းကာလမှာ Federal Democracy ဗဒိန်ချင်းကိုကျင်းညာနိုင်တာဟာထူးခြားပါတယ်။ဒါပေမဲ့အဖွဲ့အစည်းပေါင်းစုံပါဝင်တဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီကဇန်နဝါရီလကုန်ပိုင်းမှာကျင်းပတဲ့ပထမအကြိမ်ပြည်သူ့ညီလာခံမှာ Federal ဗဒိန်ချင်းကိုအတည်ပြုလိုက်ပါတယ်။ Federal ဗဒိန်ချင်းရေးဆွဲရမှာပါဝင်တဲ့ပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကပဲNUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီကိုတည်ထောင်လိုက်တာဖြစ်ပါတယ်။တပြိုင်တည်းလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေဖြစ်လို့အဖွဲ့ဝင်ဥယျာဉ်တိုးပွားနေပါတယ်။ NUCC တည်ခေါင်စမလအစောပိုင်းမှာအဖွဲ့ဝင်၅ဘွဲ့သာရှိပေမဲ့2021နိုဝင်ဘာလ16ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်တော့အဖွဲ့ဝင်30လောက်ရှိနေပါပြီ။1948 1984နဲ့2008အခြေခံဥပဒေတွေဟာဗမာကြီးစိုးတဲ့ဥပဒေတွေဖြစ်လို့ Federal ဥပဒေကိုတိုင်းရင်းသားလူထုလူသားစာအလွှာဆောင်ကရေးဆွဲရမယ်လို့ဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်လို့ပေါ်ထွက်လာတဲ့ຫນွေဥတော်လိုင်းရေးကာလအစောပိုင်းမှာ Federal Democracy သဘောတရားတွေပေါ်ပေါက်လာတဲ့ပုံကိုဦးအောင်ခင်ကဒီသတင်းပတ်ရဲ့မြန်မာအရေးသုံးသပ်ချက်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုအပတ်စဉ်ကြာသပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။ဆက်ပြီးတော့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာအပတ်စဉ်ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့ကျန်းမာရေးခန်းနာမှာတော့ကိုအဆုံးစီရင်မှုအကြောင်းကိုပြောပြပေးထားပါတယ်။ကမ္ဘာတဝန်းမှာ COVID-19 ကပ်ရောဂါရဲ့နောက်ပိုင်းအဖြစ်များလာတဲ့ဒီလိုမျိုးကိုအသက်အဆုံးစီရင်မှုကမြန်မာနိုင်ငံမှာလည်းအလားတူများလာခဲ့ပါတယ်။အခုနောက်ပိုင်းမှာလည်းပိုးပြီးတော့မှများလာပုံရတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒါဆိုဘာကြောင့်အခုလိုဖြစ်လာနေပါသလဲ။ဘယ်လိုမျိုးကြိုသိနိုင်ပြီးတော့သူတို့ကိုဘယ်လိုမျိုးကူညီကာကွယ်ပေးနိုင်ပါသလဲ။ဒီအကြောင်းဩစတြေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကသမားတော်ကြီးလည်းဖြစ်မြန်မာစစ်တပ်ကတို့ရဲ့ဂုံလူဆောင်ပါမောက်ခါလည်းဖြစ်တဲ့ဒေါက်တာရေမွန်တင့်ဝေကိုကိုဝေးမင်းကဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့ကြားမာရေးခန္ဓာမှာစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ Okay, ပါမောက်ခါဒေါက်တာရေမွန်တင့်ဝေခင်ဗျာ။ကျွန်တော်တို့ဒီကိုဗစ်နောက်ပိုင်းကာလပေါ့နော်။ကမ္ဘာမှာကိုအဆုံးစီရင်မှုတွေများလာတယ်လို့ဒီကျိုဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ခဲ့တယ်လို့မြန်မာနိုင်ငံမှာလည်းအလားတူဖြစ်လာနိုင်တဲ့သဘောမျိုးနဲ့အခုနောက်ပိုင်းမှာပါအထူးသဖြင့်ဒီပြီးခဲ့တဲ့လပိုင်းတွေအတွင်းမှာပေါ့နော်ဆက်များလာနေပုံရတာမျိုးမြန်မာမီဒီယာတွေမှာတွေ့ခဲ့ရတာမျိုးဘာကြောင့်အခုလိုဖြစ်လာနိုင်တာကိုစပြီးတော့ရှင်းပြပြပါလားဆရာကြီး
။အဲဒီဘေးကိုနဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေရမယ်ဆိုလို့ကျွန်တော်အခြေတမွင့်ဖြေဖို့လိုပါလိမ့်မယ်နော်။ဘာကြောင့်လဲဆိုတော့မိမိတကယ်တန်ဖိုးထားတဲ့မိမိအသက်ကိုပင်အဆုံးစီရင်ဖို့ဆိုတဲ့ကိစ္စကအင်တာနက်နဲ့ပြီးရှုပ်ထွေးပြီးတော့ကြာရစ်သူတွေရွှေမျိုးသားချင်းတွေအားလုံးအပြေရှားခက်လီရှိတဲ့အကြောင်းအရာဖြစ်ပါတယ်။ကာယကရှင်ကိုယ်တိုင်ကလည်းအဲ့ဒီအတွက်ကိုအပြေအတိကျရှိမယ်လို့မထင်ပါဘူးနော်။ဒါကိုကျွန်တော်ပြန်လေ့လာတဲ့ခါမှာကျွန်တော်သိရှိတယ်လို့လေ့လာလို့ရတယ်လို့ကအကြောင်းအမျိုးမျိုးအရင်ခံနေတွေ့ရပါတယ်။ဒီမိမိကိုယ်ကိုအဆုံးအစီနဲ့ကိစ္စက biological ဆိုတဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာကျွမ်းမကြီးအကြောင်းအရာတွေပါနေတယ်လို့ sociological လူမှုပေါင်းသစ်ဆက်ဆံရေးဆိုင်ရာကိစ္စတွေ psychological လို့ခေါ်တဲ့စိတ်ဓာတ်ရေးရအချက်လက်တွေရောရှက်ပါဝင်ပတ်သက်နေတာကိုကျွန်တော်တွေ့ရပါတယ်။အကြမ်းမြင့်ပြောမယ်ဆိုလို့ရှိရင်တော့ဒီ individual factor ပေါ့ဒီဦးချင်းပါတဲ့အချက်လက်တွေသက်ဆိုင်တဲ့အချက်လက်တွေနဲ့ environmental factor ဆိုပါဝင်ကျင်တဲ့ခြေခံမှုတွေနဲ့ပတ်သက်နေတဲ့ပေါင်းစပ်ဖြစ်ပေါ်လာတယ်လို့ကျွန်တော်ဆိုနိုင်ပါတယ
်။ဟုတ်ကဲ့ဆရာဒီ covid ကာလနောက်ပိုင်းလို့အချိန်ကာလအနေအထားအရကြည့်မယ်ဆိုရင်ရော
အခုချိန်ဆိုတာလည်းတာမန်အချိန်မဟုတ်ဘူးဆိုတာကအများအထူးပြောစရာမလိုပါဘူးလေ။လက်ရှိပြည်တွင်းအခြေအနေကကျွန်တော်တွေးဆကြည့်မယ်ဆိုလို့ရှိရင်တော့အာဏာသိမ်းထားတဲ့အုပ်ချုပ်မှုအောက်မှာပြည်သူတွေအကြောက်တရားနဲ့နေထိုင်နေရတာကြောင့်လူမှုသိုက်အုံကြီးတစ်ခုလုံးက social cohesion တက်သုံးသွားပြီးတော့ကျန်းမာရေးပညာရေးစီးပွားရေးစိတ်ဓာတ်ရေးအားလုံးကစင်ကလေးဖြစ်နေတဲ့အခြေပေါ်ပြ။တာမန်မိသားစုတွေမိမိတို့ရဲ့မျိုးဝါတွေကိုစွန့်ခွာပြီးအစုလိုက်အုံလိုက်ဘေးကင်းအောင်တိန့်ချောင်နေရတဲ့ဘဝမှာ အခြေခံစာကုန်တောက်ကုန်တွေရှားပါတယ်ဒုက္ခအထူးတွေကြုံတွေ့နေရတဲ့အချိန်တော်လည်းကြေးရွာတွေတချို့မှာဆိုရွာလုံးကျွမိရှုခံပြီးတော့ဘေးဒုက္ခရောက်နေတဲ့အချိန်ဖဲမင်းခေါ်တဲ့အစာရေးဆန်းအငတ်ဘေးကြုံတွေ့နေပါဖြစ်နေတဲ့အချိန်ဒါတွေကိုထည့်သွင်းစဉ်းစားရမှာပါလူအများစုခံစားနေရတဲ့ collective trauma ဆိုတဲ့စိတ်ဒဏ်ရာကြီးခံစားနေရတဲ့အချိန်နဲ့ဖြစ်လို့မိမိကိုယ်ကိုအဆုံးစီရင်နဲ့နှုတ်ထပို့ပြီးတော့ညွှန်ပြလာတယ်လို့ကျွန်တော်တို့ဆုံးနိုင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအနေထားမှာဒီအဆုံးမစီရင်ခင်ပေါ့နော်ကြိုပြီးတော့သိနိုင်မယ့်အနေထားမျိုးရောရှိနေလားဆရာကြီး
အဲ့တော့အဆုံးမစီရင်ခင်မှာလူတယောက်ရဲ့စိတ်ဓာတ်ကဘယ်လိုအခြေအနေရှိလဲလို့ကျွန်တော်တို့စမ်းစစ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာစိတ်ဓာတ်ကျတဲ့အခြေအနေတွေ့ရမယ်အဲ့တော့စိတ်ကျယောဂါကြီးဆိုပြီးတော့ major depression ခံစားနေရတဲ့လူတွေအဲ့ဒီထက်မှာ 70% 80% ကျွန်တော်ပါတယ်ခင်ဗျာတချို့ကလည်းပဲအရက်သေးစားအလုပ်ချုပ်တောက်ဆိုးပြီးတော့မှ alcoholism ဖြစ်ပြီးတော့သူတို့ရဲ့ impulse control ပေါ့သူတို့စိတ်သူတို့မနိုင်အောင်ဖြစ်တဲ့လူတွေလည်းပဲ 15% တော့ပါတာတွေ့ရတယ်လို့ပဲစိတ်ရောဂါခံစားနေရတဲ့လူတွေပေါ့လေအဲ့ဒီကတော့ 4% တော့ပါပါတယ်၄ရာခိုင်နှုန်းပါပါတယ်အဲ့တော့သူတွေတရားနဲ့ကြည့်မယ်ဆိုလို့ရှိရင်တော့အဆုံးစင်လူအများစုပေါ့လေဒါကဘာကြက်ပေါ့ကြည့်တယ်မယ်ဆိုရင်အဲ့ဒီသူတို့အဆုံးမစင်ခင်အသက်မဆိုးမှမီအချိန်တော့မှစိတ်ဝိတာအနည်းနဲ့များတစ်ခုနှစ်ခုတော့သူတို့ခံစားနေရရှာတော့တွေ့ရတယ်တော့ပြစနာမယ်ဆိုလို့ရှိရင်ဘယ်သူမဆိုပေါ့လေပြင်းထန်တဲ့စိတ်ဖိစီးမှုနဲ့အခုကျွန်တော်ဘာမှမတွေးဆုံးရတဲ့ဟာမျိုးတွေပေါ့လေခံစားနေရတဲ့အချိန်မှာဆိုရင်တော့အနည်းနဲ့အများစိတ်ဓာတ်ကျတဲ့ဟာတော့ဖြစ်နေတာပေါ့ဒါကိုကျွန်တော်က reactive depression လို့ခေါ်တယ်နော်ပမာန်ပေါ့လေဒါပေမဲ့အဲ့ဒီကနေပြီးတော့ coping skill ကိုယ့်ရဲ့ကိုယ်ပြန်လည်တွန်းထိုင်နိုင်တဲ့ခံနိုင်ရည်စွန်းကိုပြန်ပြီးတော့တည်ဆောက်နေတဲ့လူတွေဆိုလို့ရှိရင်စိတ်ကျယောဂါကြီးဖြစ်သွားတာ major depression ခံစားပြီးတော့ခုနဆူဆက်ဖြစ်ဖို့ကပိုများလာပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီခံစားနေရသူတွေမှာကြိုသိနိုင်မဲ့လက္ခဏာတွေရောအထိကဘယ်လိုရှိနေလဲဆရာကြီ
းသိသာသာသူတို့မှာရှိတဲ့ symptom တွေပေါ့လေဝေဒနာတွေကဘာလဲဆိုလို့ရှိရင်သူတို့မှာဆုတ်ယုတ်တဲ့အတွေးခေါ်တယ် negative အတွေးတွေကြီးဆိုလာပြီးတော့မိမိကိုယ်ကိုမနှိမ့်ညွတ်တော့ခြင်းမိမိကိုယ်ကိုအပြစ်နဲ့ထိုက်တန်တယ်လို့ယုံကြည်လာတာပေါ့သူကို blame လုပ်တယ်လေပျော်ရွှင်မှုစိတ်တုံးတယ်တွေးနေကြည့်တယ်မှာယုံမထွက်နိုင်လောက်အောင်ပိတ်မိနေသူခံစားပြီးတော့ပြန်လဲကျွမ်းမာလာဖို့လဲပြုံးလဲချက်ဆုံးရှုံးပြီးတော့သက်သာမှုရောက်ဖို့အခြားနည်းလမ်းရှာမတွေ့တော့ဘဲနဲ့မိမိတိကျင်တွေ့တာရတဲ့အသက်ကိုပြဆုံးစီနေစိတ်တွေနဲ့တစ်ချိန်လုံးညှိုးနေတာလေ။အဲ့ဒါကိုတူဦးတယောက်ကများစာနာပေးပြီးတော့နားလည်ပေးမယ်ဆိုလို့ရှိရင်။ဘာကြောင့်တအရေးကြီးလဲဆိုလို့ရှိရင်သူကဒီလိုဖြစ်တဲ့လူတွေကလူမှုအသိုက်အဝန်းကိုရှောင်ကြဉ်ပြီးတော့အတိအကျံပေါ်ရတဲ့မှာတယောက်တည်းဆိုရှော့ခဲ့နေရတာပေါ့လေ။အဲ့မှာသူ့ရဲ့စိတ်အလိုလိုက်ပြီးတော့ဖြစ်သွားတာများပါလေ
။ဟုတ်ကဲ့ဆရာကြီး။အခုလိုဒီအတိအကျံနေတဲ့အနေထားကနေရှေ့ဆက်ပြီးတော့ဒီအဆုံးစီရင်တဲ့အဆင့်အထိမရောက်အောင်ပေါ့နော်။ဘာကအဓိကအရေးကြီးနိုင်လဲဆရာကြီ
းဒီနေရာမှာစိတ်ဓာတ်ကျတဲ့အနေအမှာကုသမှုခံစားဖို့လိုတယ်ဆိုတဲ့ဟာရယ်ဒါမျိုးကဒီလိုစိတ်ခံစားရတာကစိတ်ကအနေထားတစ်ရပ်ပဲဖြစ်တယ်တက်တာမှုရတော့အောင်ကုသမှုခံရလို့ရှိရင်စိတ်ပြေပြောက်သွားပြီးတော့ဒီအခြေအနေကနေရုန်းထွက်သွားနိုင်တယ်ဆိုတဲ့အကြောင်းကိုထောက်ပြနိုင်ဖို့လည်းလိုတယ်အဲ့ဒီမှာမိတ်ဆွေပေါင်းတဲ့အနေနဲ့ကျွန်တော်တို့ဒါမျိုးခံစားတော့တွေ့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲတင်းနေကြည့်ဖို့လိုတယ်တော့ခံစားနေရတာကိုနားလေတယ်သဘောပေါက်တယ်နော်ဒါလို့စိတ်ကလည်းမကြည်မချမ်းဖြစ်နေတယ်ဒေါသလည်းဖြစ်ရင်ဖြစ်နေမယ်ဒါပေမဲ့အဲ့လိုဖြစ်နေလို့လောကကြီးကနေလို့မကောင်းတော့ဖြစ်နေပြီးတော့မိမိကိုယ်ကိုမိမိနော်လောက်ကြမှုများစိတ်ပူပေါက်ပေါ်ပေါက်နေသလားဆိုတော့ပြုတ်မနေနေမေးကြည့်ဖို့လိုပါတယ်တချို့ကလည်းမမေးရဘူးပေါ့လေမေးလိုက်ပိုဆိုးသွားမလားဆိုပြီးတော့ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုမေးလိုက်ရင်ရောဘယ်လိုတည့်ရောက်မှုရှိလာနိုင်လဲဆရာကြီ
းအဲ့လိုမေးလိုက်လို့ရှိရင်စိတ်ခံစားနေတဲ့လူတယောက်အနေနဲ့ဒီအမေးကိုမေးတာကိုကြားရတာနဲ့သူ့မှာ release ဖြစ်သွားတယ်ဟောငါခံစားနေရတော့လူတယောက်ကတော့နားလေပါလားနားမလဲရှင်းပြဖို့အခွင့်အရေးရသွားပြီဆိုပြီးတော့သူ့ရဲ့အကျိုးကြောင်းတွေကိုဖြည်းဖြည်းဖြည်းဖြည်းသူထုတ်ပြောလာတဲ့အနေထားရှိလာလို့ရှိရင်သူက suicidal thought ကနေပြီးတော့ suicidal plan ပေါ့လေဘယ်လောက်ထိသူအကျဉ်းစီရှိတယ်ဆိုတော့ကိုဖွင့်ပြောလာနေတဲ့အနေထားရှိလာတယ်အဲ့ဒါမှကျွန်တော်တို့က intervention လုပ်ပြီးတော့ဒီချိန်မှာတော့ professional တွေ့ဖို့လိုတယ်ဒါဆိုလို့ကျွန်တော် safe ဖြစ်အောင်မလုပ်ရင်ကောင်းမှာအကျဉ်းပေးဖို့ပေါ့လေအဲ့လိုကနေပြီးတော့ကျွန်တော်ကူညီပေးဖို့လိုပါတယ်ဒါအခုကျွန်တော်ပြောနေတဲ့ဥစ္စာကအများအဖြစ်ပေါ့လေအခုဖြစ်နေတဲ့ကျွန်တော်တနေ့ကတနေ့ရောပြေးလွှားနေတဲ့တောထဲမှာတောင်ထဲမှာဂျုံကန်နေတဲ့လူတွေရှိတယ်အဲ့လူတွေမှာလည်းတူးနဲ့တူးတောက်နဲ့တောက်ကလည်း resilient ဆိုတာရှိပေမဲ့ခံနိုင်ရင်ရှိပေမဲ့တောက်နဲ့တောက်မတူးကြဘူးပေါ့လေနော်အဲ့မှာသူက collective trauma ကြီးကစိတ်ဖိစီးမှုကြီးခံစားနေရတယ်အဲ့ဒါတွေဘယ်လိုသုံးသပ်မလဲဒီ grief process ကိုသူတို့ဘယ်လိုကန့်ကွက်မလဲဆိုတဲ့မှာဝင်ပြီးတော့ကျွန်တော်အကူအညီပေးဖို့လိုပါပဲအဲ့ဒါကကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့အနေအထားပေါ့လေပြောမယ်ဆိုလို့ကျွန်တော် internet နဲ့တယ်ပေါ့လေနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကမ္ဘာကယောဂကိုဗစ် -19 နောက်ပိုင်းကမ္ဘာမှာရော မြန်မာနိုင်ငံမှာပါအဖြစ်များလာတဲ့ကိုကိုကိုအစိုးစီရင်မှုတွေအကြောင်းကိုဒီဩစတြေးလျနိုင်ငံအခြေစိုက်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးဒေါက်တာရေမွန်တင့်ဝေကိုဦးဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့ကျမ်းမာရေးခန္ဓာပါရှင်ဆက်ပြီးတော့တိုင်းရင်းဒေသကသတင်းတော်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာပြည်တဝန်းတိုင်းရင်းဒေသကနောက်ဆုံးအဖြစ်အပျက်တွေကိုတင်ပြပေးထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတော့ဖီဘာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှူဇာနာဆင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မအာမီပါ။နေဆက်ဒေသတိုင်းရင်းသားသတင်းနောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မရောဦးမြို့နယ်မှာရှိတဲ့အာထက်ကကျောင်းတစ်ကျောင်းမှာကျောင်းသူကျောင်းသား12ယောက်အသက်ရှူကျက်ပြီးဆေးရုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်။ကရင်ပြည်နယ်မြောက်ပရီမြို့နယ်တဲ့ကော့ပရာစစ်ကြောင်းရိတ်ခါတင်ကတိုက်ခိုက်ခံရပြီးရဲမေ2ယောက်အပါအဝင်3ယောက်ကြာဆုံးခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့စစ်ရေးအခြေအနေတင်မာနေတဲ့ချင်းပြည်နယ်မှာစစ်တပ်ကစစ်ရေးဗျူဟာတွေပြောင်းလဲလာတဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေကိုလည်းပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ချင်းမျိုးသားတပ်ဦးကပြောဆိုလိုက်တဲ့အကြောင်းကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟောမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျွဲတဲအထက်ကခွဲကျောင်းကကျောင်းသူကျောင်းသား12ယောက်စတင်နေတော့အသက်ရှူကျပြီးမြောင်းဘွေနဲ့မြောက်ဦးစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်နိုဝင်ဘာလ23ရက်နေ့မနက်ပိုင်းမှာစတင်ခန်းအတွင်းနာမည်ခေါ်လို့အပြီးကိုတန်းကျောင်းသူတယောက်အသက်ရှူကျလာလို့ဆရာမတွေကအပြင်ခေါ်ထုတ်ပြီးပြုစုနေတော့တခြားကျောင်းသူ3ယောက်လည်းထပ်ဖြတ်လာတာလို့ကျောင်းဆရာတယောက်ကပြောပါတယ်ရွာကဈေးမိုးနဲ့သူနာပြုဆရာမကိုခေါ်ယူကုသခဲ့ပေမဲ့မသက်သာတဲ့အပြင်အဲ့ဒီကျောင်းသူ၄ယောက်အပြင်ကျောင်းသူကျောင်းသား12ယောက်အထိအသက်ရှူကျလာတာကြောင့်မြောင်းဘွေဈေးရုံကိုပို့လိုက်ရတာဖြစ်တယ်လို့အကူအညီပေးနေသူတွေကဆိုပါတယ
်ကရင်ပြည်နယ်မြောင်းဘွေမြို့နယ်တဲ့ကော့ပရာစစ်ကြောင်းရဲ့ရိတ်ခါတင်ကတိုက်ခိုက်ခံရပြီးရဲမေ၂ယောက်နဲ့ရဲဘော်တယောက်ကြဆုံးခဲ့တယ်လို့ကော့ပရာစစ်ကြောင်းနဲ့နေဆက်သူတွေကပြောပါတယ်နိုဝင်ဘာလ22ရက်ကမြောင်းဘွေဝေါ်လီလမ်းတနေရာမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်မှုကိုခံခဲ့ရပြီးနောက်ကော့ပရာစစ်ကြောင်းက3ယောက်တည်း2ယောက်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့နေဆက်သူတယောက်ကပြောပါတယ်တိဘောဘူစခန်းကိုဆုံးရှုံးထားတဲ့စစ်ကောင်စီတပ်ကအဲ့ဒီစခန်းအနီးတစ်ဝိုက်နဲ့မြောင်းဘွေဝေါ်လီလမ်းကြောင်းကိုထိချုပ်နိုင်ရင်အင်အားအလွန်ကျုံသုံးပြီးထိုးစစ်ဆင်မှုတွေစက်တိုက်လုပ်နေတယ်လို့လည်း KNU ကထုတ်ပြန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာဈေးဆိုင်ပိုင်ရှင်တွေကို TNL တအောင်လက်နက်ကင်တပ်ဖွဲ့ကစက်ကြေးဆောင်မှုလိပ်စာကပ်ပေးဝေနေပါတယ်။အော်တိုဘာလနောက်ပိုင်းကစပြီးဆိုင်ကြီးဆိုင်ငယ်အလုံးကိုလိပ်စာကပ်တွေပေးဝေခဲ့ပါတယ်။ဆိုင်အကြီးအသေးလိုက်တနစ်စာအတွက်70သိန်း15သိန်း30အထိတောင်းခံတာဖြစ်ပြီးဒီကနေ့စီးပွားရေးအခြေအနေအရဒီငွေပမာဏကိုပေးဆောင်ဖို့ခက်ခဲနေတယ်လို့ဆိုင်ပိုင်ရှင်တွေကပြောပါတယ်။ဒီအတွက် shop ပေါ်ပေးဖို့နဲ့ဆိုင်သေးသမားတွေကိုကိလို့ပေးဖို့လဲတိရခဏနေကတောင်းဆိုနေပါတယ
်မွန်ပြည်နယ်ကြိုက်မယိုးမြို့နယ်တောင်ကလေးရဲစခန်းကို KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ရာစစ်ကောင်စီခမာယာ208မှဘူကြီးတို့ရဲစခန်းမှုအပါဝင်12ယောက်တေဆုံးခဲ့ပြီးအယတား3ယောက်တေ6ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီနဲ့နှိဆက်သူတွေကပြောပါတယ်နိုဝင်ဘာ21ရက်မနေ့စောစောပိုင်းကဖြစ်တဲ့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်10လက်60မမစိန်ပြောင်းတလက်နဲ့အတူဘုံသီးတွေကြီးစံတွေကိုလည်းသိမ်းဆီးရမိတယ်လို့ Lion Battalion Commando ဗျူဟာစစ်ကြောင်းကတရင်ထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ရဲ့လေရင်နဲ့ဘုံကျဲမှုကြောင့်ဘုံကြီးကျောင်းနဲ့နေအိမ်အဆောက်အုံတွေထိမှန်ခဲ့ပြီးအယက်သား3ယောက်တေဆုံးကလေးငယ်တစ်ယောက်အပါအဝင်ထိခိုက်ဒဏ်ရာရရှိသူ6ယောက်ကိုလည်းကေစီအဖွဲ့တွေကမော်လမြိုင်စီးရုံကိုပို့ဆောင်ထားတယ်လို့ပြောပါတယ်
ကချင်ပြည်နယ်အင်ဂျန်ရံမြို့ရှိဘွန်ရိုင်စစ်ဆောင်စခန်းကစစ်ဆောင်ပြည်သူ900ကျော်စားဝတ်နေရေးအခက်အခဲကြုံနေရတယ်လို့ပြောပါရယ်မြစ်ကြီးနားကနေအင်ဂျန်ရံကိုသွားတဲ့လမ်းကြောင်းတစ်လျှောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးတားဆီးမှုတွေပြုလုပ်နေတာကြောင့်စစ်ဆောင်တွေကိုရိတ်ခါပုတ်ပေးနိုင်ရေးအခက်အခဲဖြစ်လာလို့အခုလိုခက်ခဲမှုတွေရှိလာနေတာဖြစ်ကြောင်းစစ်ဆောင်တွေကိုကူညီနေသူတယောက်ကပြောပါရယ်လမ်းခရီးတစ်လျှောက်မှာစစ်တပ်ကစစ်ဆေးမှုတွေဖမ်းဆီးမှုတွေဖြတ်တန်းသွားလာခွင့်နဲ့မပေးတာကြောင့်စစ် ချောင်တွေစားနပ်ရိက္ခာအပိုင်အခက်ခဲဖြစ်လာတယ်လို့ဆေးတွေလည်းပြတ်လာတာကြောင့်ဒီလထက်မှကလေးငယ်တွေအပြင်တက်ကြီးရွယ်အိုတွေဖျားနာမှုပုံပုံများပြားလာနေတယ်လို့စစ်ဆောင်တယောက်ကပြောပါတယ်ဒီစစ်ဆောင်တွေဟာ2021ခုနှစ်အစောပိုင်းကစစ်တပ်နဲ့ KIA တို့အကြားဖြစ်ပွားခဲ့တဲ့အင်ဂျန်ရံမြို့နယ်ထဲကတိုက်ပွဲတွေကြောင့်အနီးနားကျေးရွာကစစ်ဆောင်လာသူတွေဖြစ်ကြပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်တီဘောကြီးရွာအနီးမှာစစ်ကောင်စီတပ်နဲ့ချင်းကကွေကြီးတပ်ဖွဲ့ CNDF တို့အကြား၅ရက်ကြာဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကအရာရှိအပါအဝင်အယောက်30ကျော်သေဆုံးခဲ့တယ်လို့ချင်းမျိုးသားဖွဲ့ချုပ် CNO CNDF ကနိုဝင်ဘာလ19ရက်နေ့မှာထုတ်ပြန်ထားပါတယ်ဖလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်အနီးမှာတည်ရှိတဲ့တီဘောကြီးရွာကစစ်ကောင်စီတပ်စခန်းကိုသိမ်းပိုက်ဖို့ CNDF ကနိုဝင်ဘာလ15ရက်နေ့မနေ့ကစလို့လက်နက်ကြီးလက်နက်ငယ် drone တွေနဲ့စတင်ပစ်ခတ်တိုက်ခိုက်ရကန်နီနိုဝင်ဘာလ19ရက်နေ့ထိတိုက်ပွဲဖြစ်ပွားခဲ့ကြတာပါ9ရက်ကြာတိုက်ပွဲတွေစစ်တပ်ဘက်ကအနည်းဆုံး30ကျော်သေဆုံးပြီးအရာရှိတွေလည်းပါဝင်ပေမဲ့ CNDF ဘက်ကတော့ကြာဆုံးတာမျိုးမရှိပဲရဲဘော်၄ယောက်ကမစိုးရိမ်ရတဲ့ဒဏ်ရာတွေရခဲ့တယ်လို့ CNO ကပြောပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့ကအထိနာတာကြောင့်ဂျက်လီယင်တိုက်ပွဲသူရဟတ်ယင်တွေနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ CNO CNDF စစ်ဦးစီးချုပ်ကပြောပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ရေးအခြေအနေတွေတင်းမာနေတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်ကစစ်ရေးဗျူဟာတွေပြောင်းလဲလာပြီးလက်နက်ကြီးပစ်ခတ်မှုတွေကိုပို့အသုံးပြုလာတယ်လို့လေကြောင်းတိုက်ခိုက်မှုကိုလည်းပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ချင်းမျိုးသားတပ်ဦး CNF ကပြောဆိုလိုက်ပါတယ်ချင်းပြည်နယ်ရဲ့စစ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုရောဘတ်ကစူးစီးတင်ဆက်ထားပါတယ်
ချင်းပြည်နယ်တဝန်းလုံးအခြေအနေကိုခြုံကြည့်မယ်ဆိုရင်အရင်နှစ်ထက်ဒီနှစ်မှာစစ်ကောင်စီကထိုးစစ်ဆင်မှုနည်းလာပေမဲ့စစ်ရေးပြုဟာပြောင်းလဲလာတယ်လို့ချင်းမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်ချင်းပြည်နယ်တောင်ပိုင်းမှာတော့မြောက်ပိုင်းတက်ဒီနှစ်ထိစစ်ဆင်ရလျှော့တယ်ဒီနှစ်ထဲမှာတော့အဲ့လိုအနေထားမဟုတ်ဘူးအဓိကကတော့ဒီမြောက်ပိုင်းကို focus ပို့ပြီးတော့လုပ်တယ်အဲ့ဒါလို့ဖြစ်တယ်တစ်ခုလုံးခြုံရင်တော့တရုတ်ဘက်ကလည်းတိုက်ပွဲကအစင်ကရှော့လာတာပေါ့နော်သူတို့ဘက်ကအင်အားပုံနေတော့သလားတော့မသိဘူးပေါ့ဒါတော့သူတို့ကလက်နဲ့ကြီးပဲအားကိုပြီးတော့ပို့ပြီးတော့တုံးလာတယ်အစကတော့အဲ့ဒါမဟုတ်ဘူးကျွန်တော်တို့အနည်းကနဲ့ပဲ20ပဲ15ပဲနဲ့အဲ့လိုနဲ့ချတာပေါ့အခုကတော့အဲ့ဒီအနေထားသူတို့ကမရောက်နိုင်တော့ဘူးလက်နဲ့ကြီးကပို့တုံးလာတယ
်ပွင့်လင်းရသည်ရောက်ရှိလာပြီဖြစ်တာကြောင့်စစ်ကောင်စီအနေနဲ့လေချောင်းတိုက်ခိုက်မှုတွေလည်းပူအသုံးပြုလာနိုင်တယ်လို့စလိုက်ထက်နေကဆက်ပြောပါတယ်
ပြီးခဲ့တဲ့ဒီအင်ကာနဲ့ကပဲသူတို့ကင်းထောက်လေရင်ကျွန်တော်တို့အပေါ်ကိုလာဝိုက်တာပေါ့နော်လေရင်ကပို့ပြီးတော့အသုံးပြုလာနိုင်တဲ့လာလာတော့ရှိတာပေါ့
နိုဝင်ဘာလ3ပိုင်းကစစ်ကောင်စီရဲ့ကင်းထောက်လေရင်တစင်းဟာချင်းမျိုးသားတပ်ဦးဗဟုဌာနချုပ်ဝီတူရီယာစခန်းအနီးမှာကင်းထောက်ပြန်ဝဲလာခဲ့ပါတယ်တဟာစစ်ကောင်စီတပ်ဖွဲ့ကကချင်ပြည်နယ်ဖားကတ်မြို့နယ်အနံပါတီတာကိုဘုံကျဲတိုက်ခိုက်ခဲ့ပြီးနောက် CNF ဌာနချုပ်ဘက်ကကင်းလှည့်ပြန်တန်းလာတာဖြစ်ပါတယ်စစ်ကောင်စီရဲ့ကင်းထောက်လေရင်ပြန်ဝဲလာပြီးနောက်မှာတော့ချင်းမျိုးသားတပ်ဦးဗဟုဌာနချုပ်ဝီတူရီယာစခန်းကိုစစ်ကောင်စီကလေကြောင်းကနေပစ်မှတ်ထားတိုက်ခိုက်မှုစီစဉ်နေတဲ့စရင်တပ်ပုံတွေလူမှုကွန်ရက်စာမျက်နှာပေါ်မှာပေါ်ထွက်လာခဲ့ပါတယ်ချင်းမျိုးသားတပ်ဦးပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကတော့စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အတွက် CNF အနေနဲ့ကြိုတင်ပြင်ဆင်ထားတယ်လို့ဆိုပါတယ
်ကျွန်တော်တို့ချင်းတောင်ကတထွေနေမြေကလေရင်၃ချင်း၃ရင်တော့အသေးပြောက်ကနဲတာပဲလေရင်တွေသုံးပြီးတော့အဲ့ဒီတိုင်းတားလက်နဲ့ကင်တွေပါတယ်အသေးပြောက်များမယ်ဆိုပေဟာတော့မဖြစ်နိုင်ဘူးပေါ့ကျွန်တော်တို့ကအကောင်းဆုံးပြင်ဆင်မှုတော့လုပ်ရမှာပေါ့လေလုံလဲလုံနေပါတယ်
အခုရက်ပိုင်းအတွင်းချင်းပြည်နယ်မှာစစ်ကောင်စီရဲ့တိုက်လေယာဉ်တွေမကြာခဏပြန်ဝဲလာပြီးနိုဝင်ဘာလ9ရက်နေ့ကဟာခါထန်တလန်ကြားတီမစ်လွင်ပြင်အနီးနဲ့နိုဝင်ဘာလ15ရက်နေ့ကချင်းပြည်နယ်ဖလန်းမြို့နယ်တီဘောကြီးရွာအနီးမှာတိုက်လေယာဉ်နဲ့ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ
စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကန်အဖွဲ့ဆက်ဖွဲ့တို့ဒုတိယအကြိမ်နိုင်ငံရေးဆွေးနွေးမှုတွေကိုနိုဝင်ဘာလဒုတိယပတ်အတွင်းမှာကျင်းပပြီးစီးခဲ့ပြီးဖြစ်ပေမဲ့ထင်သာမြင်သာတဲ့တိုးတက်မှုတွေကိုမတွေ့ရဘူးလို့တိုင်းဒေသအရေးလေးလာသူတွေကပြောပါရယ်ဒီကြောင့်ကိုတော့မိရင်ကြီးကပေးပို့ထားပါရယ
်တိုင်းဒေသလက်နက်ကန်ဆက်ဖွဲ့တွေကနောက်ဆုံးတွားရောက်ခဲ့တဲ့မွန်ပြည်တပ်ပါတီ NNSP နဲ့စစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တို့နေပြည်တော်မှာနိုဝင်ဘာလ10ရက်နေ့ကသဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့တယ်ဆိုပေမဲ့ဘာအကျိုးရလာမှမရနိုင်ဘူးလို့တိုင်းရင်းသားလူမျိုးများရေးရစင်တာအင်းနဲ့အမှုဆောင်တရိုက်တာဒေါက်တာပညာမွန်ကပြောပါတယ်
။မွန်ပြည်တပ်ပါတီကသူတို့တည်တဲ့ဒီဆွေးနွေးပွဲကဘာမှအကျိုးတိတ်မရှိဘူး။ဘာမှထူးထူးခြားခြားရလာတော့မရနိုင်ဘူး။ဒါပေမဲ့သူတို့ကတော့ဒီစစ်မဖြစ်ဖို့ဘူးနော်။စစ်မဖြစ်ဖို့ကသူတို့ထိန်းထားတဲ့တဘောပေါ့ဒါပေမဲ့နိုင်ငံရေးကလည်းသူတို့ကွင်ထဲမှာမဝင်တော့ဖို့ပေါ့နော်နိုင်ငံကြီးအန်ဒီအေကိုလည်းကိုထိန်းထားရမယ်ဘ ဘလို့ထိုင်ရမလဲဆိုတော့မွန်ပြည်တိပါတီလမ်းကြောင်းရှာဖို့လိုတယ်အခြားကြီးဦးနဲ့စကားပြောဖို့လိုတယ
်မွန်ဒေတာမှာတိုက်ပွဲတွေမဖြစ်စေခြင်းနဲ့အကြောင်းပြချက်နဲ့တော့အခုလိုတွေ့ဆုံနေဆိုတာမျိုးတော့ခိုင်လုံမှုမရှိဘူးလို့မွန်ပြည်တုကာကွယ်ရေးတပ် MPDF S တောင်ပိုင်းဒေတာပြောရေးဆိုခွင့်ရှိသူနိုင်နဂါကဆိုပါတယ
်မွန်ပြည်တိပါတီနေကတော့ဒီမွန်ဒေတာမှာတိုက်ပွဲတွေမဖြစ်ဖို့စစ်တလင်းအဖြစ်ကနေလွှဲချောင်နိုင်ဖို့ဆိုနေပေမဲ့မော်မြိုင်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တာမူရုတ်မြို့နားထိတိုက်ပွဲတွေဖြစ်နေတာဒါတွေကိုကြည့်လို့ရှိရင်သူတို့ရဲ့အကြောင်းပြချက်ကမခိုင်လုံဘူးဆိုတာတေချာတော့ရှိနေတယ်။တိုင်းပြည်လုံးဒီစကဆာကိုတွန်းလှန်စခြင်းတိုက်ခိုက်နေတဲ့အချိန်မှာမွန်ပြည်သက်ပါတီကကိုယ်စားလှယ်တွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်သမိုင်းဝင်ခဲ့တာကတော့ဒါမွန်ပြည်သက်ပါတီအတွက်ပုံရိပ်ကောင်းတော့မဟုတ်ပါဘူး။အဲ့ဒါအပြင်မွန်လူမျိုးတွေအပေါ်အမျိုးသားရေးဥဆောင်မှုခန့်ကန်တာမှာလည်းအကြီးအကျယ်ကြံ့စင်းနေတယ်ဆိုတော့ကျွန်တော်တို့ယုံမှန်တန်ရဖြစ်စရာမလိုဘူး
။တန်ရနာလက်နက်ကင်အဖွဲ့တွေအနေနဲ့နိုင်ငံရေးလှုပ်ချင်ရင်လက်နက်စုပ်ပြီးပါတီထောင်လက်နက်ကင်ချင်ရင်စစ်တပ်လက်အောက်မှာပြည်သူစစ်ဖွဲ့ပါဆိုတဲ့စစ်ကောင်စီရဲ့သဘောထားကိုသိထားတည်ပြီလို့လည်းပြောပါဗျ။လက်ရှိစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကို NCA လက်မှတ်မရေးထိုးသေးတဲ့ဝ UWSA မိုင်းလာ NDAA ရှမ်းမြောက် SSPB နဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းတောင် RCSS DKPA KNU KNLA PC ပို့အုပ် PNRO ရခိုင် ARP လာဟု LDU နဲ့ MON MNSP တို့ကနှစ်ကြိမ်တွဲဆောင်ပြီးဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျွဲတဲအထကခွဲကျောင်းကကျောင်းသူကျောင်းသား၁၂ယောက်စာတင်နေတုန်းအသက်ရှူကျက်ပြီးမြောင်းပွေနယ်မြောက်ဦးစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်ကရင်ပြည်နယ်မြောက်ရီမြို့နယ်ထဲကော်ပရာစစ်ကြောင်းရဲ့ရိတ်ခါတင်ကားတက်ခတ်ခံရပြီးရဲမီ၂ယောက်အပါအဝင်၃ယောက်ကြဆုံးသွားပါတယ
်တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့သတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတက်လှည့်ပြောပြပေးပါမယ်ရှင်။
ပြည်ကနေလာကစကိုင်းတိုင်းလက်ရက်ကုန်းကျေးရွာကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်တေဆုံးသူ၁၁ဦးထဲမှာကလေးငယ်၆ဦးပါဝင်ခဲ့တယ်လို့မြန်မာလူ့အခွင့်အရေးအဖွဲ့တခုကအစီရင်ခံစာတစ်မှာဖော်ပြပါတယ်။စက်တင်ဘာလ၁၆ရက်နေ့ကစကိုင်းတိုင်းတပရင်မြို့နယ်လက်ရက်ကုန်းကျေးရွာကဖုံတော်ကြီးကျောင်းနဲ့စာတင်ကျောင်းတခုကိုစစ်တပ်ကရဟတ်ရင်နှစင်းနဲ့တနအီကြာတိုက်ခိုက်မှုတွင်၁၁ဦးနဲ့14ဦးအကြာတည်ဆုံးခဲ့ပြီးအဲ့ဒီထက်မှကလေးငယ်6ဦးပါဝင်တယ်လို့ဖြစ်စင်တဲ့ပတ်သက်လို့အသေးစိတ်ကိုမြန်မာ witness လူခွင့်ရဲ့အဖွဲ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်တမူးနဲ့မဏိပူရာပြည်နယ်အကြားဖြတ်တန်းသွားလာမှုတွေကိုမဏိပူရာပြည်နယ်အာဏာပိုင်တွေဘက်ကအကန့်အသတ်မရှိပိတ်ပင်ထားတာကြောင့်နယ်စပ်ကုန်သွယ်ရေးထိခိုက်ပြီးတောင်းနဲ့ချီတဲ့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းဘဝတွေထိခိုက်လာနေပါတယ်ခင်ဗျ။မလေးရှားနိုင်ငံမှာဝါရင်အတိုက်ခံနိုင်ငံရေးသမားအန်ဝါအီဘရာဟင်ဒီကနေ့ဝန်ကြီးချုပ်အဖြစ်ကျန်းသက်စာကျင်းဆိုပါရတယ်။အသက်85နှစ်ရှိပြီဖြစ်တဲ့အန်ဝါဟာမလေးရှားနိုင်ငံရဲ့ဆယ်ရမြောက်ဝန်ကြီးချုပ်အဖြစ်ဆူလ်တန်အဗ်ဒူလာဆူလ်တန်အမက်ရှားရှေ့မောင်မှာကျန်းသက်စာကျင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာဒီကနေ့နိုဝင်ဘာလ24ရက်နေ့ဟာ Thanksgiving ကျေးဇူးတော်နေ့ဖြစ်ပါတယ်။အလုပ်ပေးရဖြစ်တဲ့ဒီနေ့မှာကွဲကွာနေကြတဲ့မိသားစုဝင်တွေဆွေမျိုးမိတ်ဆွေတွေပြန်လည်စုံစည်းကြပြီးစားကြတောက်ကြလေရှိတဲ့နေ့လည်းဖြစ်ပါတယ်။ Thanksgiving အလာရီရဲ့နိုင်ငံအတွင်းခီးသွားလာသူတွေဒီနေ့30ကျော်မယ်လို့ Tripoli ခီးသွားလာရေးလုပ်ငန်းစုအဖွဲ့ကြီးကခန့်မှန်းထားပါတယ်ခင်ဗျာ
။နိုမာလာ24ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်ကမ်ချမ်းနဲ့ PJ အလျက်တို့ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြေကြပါစီရှင်
This program has come to you from the Voice of America, Washington.